Welcome to the Voice of America in Burmese.
Minglana ne kema shin American pi dang zu myo ro Washington DC ga ne VOA Myanmar bai season ye 2019 khu ne February 4 ye sinin ne mne 6 nai ga ne 9 thi season rwe go kilometer 30 48 ne 50 do ga ni dai yai thon lwin pi ne ba bi shin.ကျမရှားဖောင်ပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမဆုမြတ်မုံနဲ့အတူကြေညာပေးမှာပါ။အမေရိကန်ကအီရန်ပေါ်မှာအရေးယူတန်းခတ်မှုအသစ်တွေကိုချမှတ်လိုက်ပါပြီ။အမေရိကန်နိုင်ငံရဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်ထားတဲ့အပေါ်မှာ IS စစ်သွေးကြော်တွေကစီးအောင်သိမ်းသွင်းနိုင်ခြေရှိနေတယ်လို့ကြမ်းကျင်သူတွေကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားမှာထောက်လန်းရေးအခြေအကျကိုရာထူးကနေဖယ်ရှားပစ်လိုက်ပါပြီ။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါရှားပေါင်းရင
်ကောင်းပါပါရှင်သတင်းတွေအပြီးမှာတော့ရခိုင်ပြည်နယ်မြောက်ဘက်ခြမ်းကလူအခွင့်အရေးအခြေအနေနဲ့ပတ်သက်လို့ OHCHR ကုလသမဂ္ဂလူအခွင့်အရေးကော်မရှင်နာမင်းကြီးဇိုင်အယ်ဟူစင်ကဒေါ်အောင်ဆန်းစုကြည်နဲ့စကားဆက်သွယ်ပြောဆိုရမှာဘာတွေပြောဆိုခဲ့ပါသလဲ
I did speak to Aung San Suu Kyi about an hour and a half ago I called upon
ဒီအကြောင်းပြေစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒါအပြင် OHCHR ရဲ့အစီရင်ခံစာအပေါ်သမ္မတရုံးကဘလို့တုတ်ပြန်ထားရဲဆိုတာကိုနားဆင်ရမယ်အပြင်နိုင်ငံတကာဆိုင်ရာသတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မြို့သက်နဲ့မဆုမြမွန်တို့ပြောပြပေးပါမယ်ရှင်
။ American ကအီရန်ပေါ်မှာပြင်းပြင်းထန်ထန်ပြောကြားခဲ့ပြီးတဲ့နောက်မှာပထမအဆင့်အနေနဲ့အရေးယူမှုတန်းခတ်မှုအသစ်တွေကိုချမှတ်လိုက်ပါတယ်။ဒီအထက်မှာအီရန်ရဲ့ပက်ထင်းတက်ဒုံးကြီးအစီအစဉ်နဲ့သက်ဆိုင်သူတွေအရှိလေပိုင်းဒေတာတလွှားကသူတို့နဲ့ဆက်နွယ်နေသူတွေတဲကလူပုဂ္ဂိုလ်73ဦးနဲ့ကုမ္ပဏီ12ခုကိုတန်းခတ်အရေးယူခဲ့တာဖြစ်ပါတယ်။အခုပြတ်မှတ်ထားအရေးယူတဲ့အထက်မှာအီရန်ကိုသူ့ရဲ့ပက်ထင်းတက်ဒုံးကြီးအစီအစဉ်အဆင့်မြင့်ဖို့အတွက်လိုအပ်တဲ့ပစ္စည်းတွေနဲ့ဤပညာပံ့ပိုးကူညီပေးတဲ့ UAE Arab ဆော်ဘွားများနိုင်ငံနဲ့တရုတ်နိုင်ငံတဲကအီရန်ကိုပံ့ပိုးကူညီနေတဲ့ကွန်ရက်တွေပါဝင်ပါတယ်။အခုအရေးယူတန်းခတ်မှုဟာအီရန်ရဲ့အစ္စလာမ်တော်လှန်ရေးအစောင့်တပ်ဖွဲ့နဲ့အီရန်ကနေထောက်ပံ့ကူညီနေတဲ့ Hezbollah Lebanon အကြမ်းဖက်အဖွဲ့တွေနဲ့ဆက်နွယ်ပြီးလုံနိုင်ကိုင်နေတဲ့လူပုဂ္ဂိုလ်တဦးချင်းစီကိုရောကွန်ရက်အဖွဲ့တွေကိုပါရည်ရွယ်ချမှတ်တာလို့ဗန္ဒာယီဝန်ကြီးဌာနကပြောပါတယ်။အီရန်ရဲ့မကြသေးခင်ကလှုပ်ဆောင်မှုတွေဟာရေရှည်အတွက်မကောင်းတယ်လို့လက်ခံနိုင်စရာမရှိဘူးလို့အကြီးတန်းတာဝန်ရှိသူတူကပြောဆိုခဲ့တယ်လို့အခုအရေးယူမှုဟာအီရန်ရဲ့ဒင်းလိုတဲ့လှုပ်ဆောင်ချက်ကိုတုံ့ပြန်တဲ့ကနဦးအရေးယူမှုအဆင့်မှာပဲရှိနေသေးတယ်လို့သတိပေးပါတယ်။ဒါပေမဲ့အီရန်အနေနဲ့ရွေးစရာလမ်းရှိနေပြီးအမေရိကန်ဘက်ကတော့အီရန်ရဲ့တည်ငြိမ်မှုပြက်ပြက်အောင်လှုပ်ဆောင်မှုတွေကိုပြင်းပြင်းထန်ထန်တုံ့ပြန်လာတဲ့တစ်ချိန်တည်းမှာပဲနိုင်ငံတကာကိုပေးထားတဲ့အချက်ကိုအီရန်ကလိုက်နာလာခဲ့ရင်အီရန်နဲ့အပြူသဘောဆောင်လှုပ်ဆောင်မှုတွေကိုလှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်
။အမေရိကန်အစိုးရကမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9ခုကနိုင်ငံသားတွေကိုပြည်ဝင်ခွင့်ပိတ်ပင်ထားတဲ့ကိစ္စကိုအကြောင်းပြပြီးတော့ IS လို့ Jihad ဘာသာရေးစစ်ပွဲဆင်နွှဲနေကြတဲ့စစ်သွေးကြွအဖွဲ့တွေကတိမ့်သွင်းလူစုနိုင်တယ်လို့အကြမ်းဖက်မှုကိုလေ့လာနေတဲ့ကျွမ်းကျင်သူတွေကပြောလိုက်ပါတယ်။တမရထရမ်ကသူ့လုပ်ပိုင်ခွင့်နဲ့ယာယီပြည်ဝင်ခွင့်ပိတ်ပင်ခဲ့တာဟာမွတ်စလင်တွေအပေါ်အမေရိကန်ရဲ့မုန်းတီးမှုကိုပြသလိုက်တာဖြစ်တယ်လို့ Jihad စစ်ပွဲဆင်နွှဲနေကြသူတွေကပြောကြကြောင်းအမေရိကန်အခြေစိုက်အကြမ်းဖက်မှုဆိုင်ရာလေ့လာဆောင်ကြည့်ရေးအဖွဲ့ Site Intelligence Group ကရေးသားပါတယ်အီရတ်အီရန်လီဘီယာယေမန်ဆီးရီးယားဆိုမာလီယာနဲ့ဆူဒန်နိုင်ငံကနိုင်ငံသားတွေကို3လပြည်ဝင်ခွင့်ပိတ်ပင်တာရဟာအမေရိကန်လုံခြုံရေးအတွက်ဆောင်ရွက်မှုဖြစ်တယ်လို့အင်ဗျူရောကပြောကြားခဲ့ပါတယ်။ဒီပိတ်ပင်မှုအပေါ်တခြားနိုင်ငံတော်တော်များများကဝေဖန်ခဲ့ကြပြီးမဲ့တမရကရွေးကောက်ပွဲစီယုံကတိအတိုင်းဆောင်ရွက်တဲ့အပေါ်မှာအမေရိကန်နိုင်ငံတွင်းကပြည်သူတဝက်လောက်ကထောက်ခံကြတယ်လို့စစ်တမ်းတွေအရသိရပါတယ်။တမရထရမ်ရဲ့ပြည်ဝင်ခွင့်ပိတ်ပင်ကန့်သက်တဲ့အမိန့်ကိုအသုံးချအကြောင်းပြပြီးတော့ IS စစ်သွေးကြွားတွေကလူမှုကွန်ရက်တော်တော်များများပေါ်မှာစီယုံရေးသားနေကြတယ်လို့နိုင်ငံရေးသိပ္ပံပညာရှင်တစ်ယောက်ကပြောပါတယ်။နိုင်ငံအရေးအကဲခတ်နောက်တစ်ယောက်ကလည်းဒီလိုမျိုးပိတ်ပင်မှုဟာရေရှည်အကျိုးသက်ရောက်မှုရှိပါမလားလို့မေးခွန်းထုတ်ခဲ့ပါတယ်။ IS စစ်သွေးကြွားတွေဟာဒီကမ္ဘာမှာမွတ်စလင်အများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံနဲ့ဖိလစ်ပိုင်တောင်ပိုင်းအထိသူတို့ရဲ့အဖွဲ့ကိုချဲထွင်ဖို့ကြိုးစားတဲ့လုပ်ရက်တွေလည်းရှိခဲ့ပါတယ်။
American သမ္မတ Donald Trump ရဲ့နိုင်ငံပေါင်း9နိုင်ငံအတွက် key token တက်မြှင့်မှုအမိန့်ကြောင့်ပြည်ဝင်ခွင့်ဗီဇာယာယီပယ်ချတာခံရသူဟာ 6000 တောင်မရှိပါဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ဒါဟာအမေရိကန်နိုင်ငံတွင်းကိုဝင်ရောက်ခွင့်ပိတ်ပင်တဲ့ညှိနှိုင်းချက်ထုတ်ပြန်ပြီးနောက်ပိုင်းပြည်ဝင်ခွင့်ဗီဇာအငင်းပယ်ခံရသူ3000ကျော်နေတယ်လို့ပြောကြားခဲ့တဲ့တရားရေးဌာနရှေ့နေရဲ့အစောပိုင်းထုတ်ပြန်တဲ့လူဦးရေနဲ့မကန့်ညီပါဘူး။ဒီတားမြစ်ပိတ်ပင်မှုကင်းလွတ်ခွင့်ရနေသူတွေထဲမှာတန်တမန်တွေနဲ့တခြားဗီဇာဆန်ရကင်းလွတ်ခွင့်ရသူတွေပါပါဝင်ပါတယ်လို့နိုင်ငံခြားရေးဌာနကပြောပါတယ်။သမ္မတထရန့်မြစ်တားမြစ်မိန့်ထဲမှာအီရန်၊အီရတ်၊ဆီးရီးယား၊ဆူဒန်၊ဆိုမာလီယာ၊လိဗျားနဲ့ယီမန်နိုင်ငံတွေကနိုင်ငံကူးလက်မှတ်ကင်ဆောင်ထားသူတွေကိုပိတ်ပင်တားမြစ်ထားတာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်တာဟာအမေရိကန်ပြည်သူတွေအကြမ်းဖက်တမားရန်ကနေကာကွယ်နိုင်ဖို့အတွက်လိုအပ်နေတဲ့လှုပ်ဆောင်ချက်လို့လည်းပြောပါတယ်။ပြီးခဲ့တဲ့စနေနေ့ကဒါလတ်စ်လေးစိတ်ကိုဆက်ရောက်လာသူယီမန်နိုင်ငံသားညီကိုညှောက်ရဲ့အမှုကိုတောက်ကြံနေကဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီးယားတရားရုံးမှာကြားနာပွဲပြုလို့ဆင်အခုလိုတားမြစ်မိတ်ကြောင့်ဝင်ခွင့်ပေးခံရသူဟာတသိန်းရှိနေတယ်လို့ပြောကြခဲ့ကြတာပါသူတို့နှစ်ဦးကိုတရားဝင်နေခွင့်ပြုထားတဲ့ဗီဇာပြန်အပ်ခိုင်းပြီးအက်သီယိုးပီးယားနိုင်ငံကိုပြန်ဖို့အတွက်အထမတိုက်တွန်းခဲ့တယ်လို့ညီကိုနှုကပြောပါတယ
်ပြင်သစ်နိုင်ငံပါရီမြို့တော်မှာဒါရှီရီကင်ဆောင်ထားသူတယောက်ကလူးဖ်ပြတိုက်ထဲကိုဝင်ဖို့ကြိုးစားစဉ်မှာပြင်သစ်စစ်သားတယောက်ကပြစ်ခတ်ခဲ့တဲ့အတွက်ဒဏ်ရာရသွားပါတယ်တောက်ချာနေမနေ့9နိုင်လောက်မှာကြောပွေတလုံးလွှဲထားပြီးတော့လက်နှစ်ဖက်လုံးမှာဒါရှီရီကင်ဆောင်ထားသူတယောက်ကပြားတိုက်ဆိုင်ကန်းတွေရှိရာနားကဆက်လီကားနားကနေဆင်းလာခြင်းမှာကင်းလှည့်စစ်သား၄ယောက်ကိုမြင်တဲ့အခါအလာအရှင်မြတ်ဟာချီးမြတ်တယ်လို့အဓိပ္ပာယ်ရတဲ့အာရဘီလိုအလာဟူအက်ကဘာလိုအော်ဟစ်ကစစ်သားတွေစီကိုပြေးလာတိုက်ခိုက်ခဲ့တယ်လို့ပြင်သစ်အစိုးရရှေ့နေဖရန်စွာမော်လင်ကပြောပါတယ်တိုက်ခိုက်မှုအတွင်းမှာစစ်သား၂ယောက်ဒဏ်ရာရခဲ့ပြီးတော့တိုက်ခိုက်သူကိုပြန်လည်ပြစ်ခတ်တဲ့အတွက်အဲ့ဒီသူဒဏ်ရာပြင်းပြင်းထန်ထန်ရသွားတယ်လို့မစ္စတာမော်လင်ကတောက်ချာနီညကသတင်းစာရှင်းလင်းပွဲမှာရှင်းပြပါတယ်အကြမ်းဖက်တိုက်ခိုက်မှုဟုတ်မဟုတ်ဆိုတာကိုစုံစမ်းစစ်ဆေးနေတယ်လို့လည်းသူကပြောပါတယ်။လူးဗ်ပြတိုက်မှာဒီပိရမစ်ပုံဖန်နဲ့လုပ်ထားတဲ့အမိုးအောင်နေရာမှာစာအုပ်ဆိုင်နဲ့အမှတ်တရပစ္စည်းအယောင်ဆိုင်တွေရှိပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းလူပေါင်းရာနဲ့ချီသေဆုံးခဲ့တဲ့တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ပြင်သစ်နိုင်ငံမှာအရေးပေါ်အခြေအနေထုတ်ပြန်ထားစေဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နိုင်ငံခြားခီးတွေလာရောက်မှုကျဆင်းသွားခဲ့ပြီးတော့ပဲရစ်မြို့ကအထင်ကရလူးဗ်ပြတိုက်စီကိုလာသူအရေးအတွက်အခုမှတဖြည်းဖြည်းပြန်လည်များလာနေချိန်မှာအခုလိုတိုက်ခိုက်ဖို့ကြိုးစားမှုဖြစ်ခဲ့တာပါလောလောဆယ်မှာဒီပြတိုက်ကိုယာယီပိတ်ထားပါတယ်ပြင်သစ်မှာအထွေထွေရွေးကောက်ပွဲကျင်းပဖို့တုံးလာတာမလို့တော့ချိန်မှာလုံခြုံရေးနဲ့အကြမ်းဖက်တိုက်ခိုက်မှုအန္တရာယ်ဟာမဲဆန္ဒရှင်တွေရဲ့အဓိကစိုးရိမ်မှုဖြစ်နေပါတယ်ရှင်
UAE American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE American တန်ကမနေ့ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လျှော့ဝှက်မှုအဖြစ်ရှိတဲ့မြောက်ကိုရီးယားနိုင်ငံမှာအစ်မြင့်အရာရှိကြီးတွေကိုထုတ်ပယ်မှုတွေဇက်တိုက်တွေ့လာရတဲ့နောက်ပိုင်းမှာနိုင်ငံကောင်ဆောင်ကင်ဂျွန်ဦးရဲ့အဓိကလက်ရုံးတစ်စုလို့သတ်မှတ်ကြတဲ့လုံခြုံရေးဆိုင်ရာဝန်ကြီးကင်မွန်ဟောင်ကိုလည်းထုတ်ပယ်ပြစ်လိုက်တယ်လို့တောင်ကိုရီးယားကတောက်ကြံနေမှာပြောကြားလိုက်ပါတယ်။ထောင်လိုင်းအဖွဲ့အကြီးအကဲဖြစ်တဲ့ကင်ကို January လလယ်တုန်းကယာရုကနေဖယ်ရှားပစ်ခဲ့တာဖြစ်ပြီးသူ့ကိုအခရီးလိုက်စားမှုအနာအလွဲသုံးစားလုပ်မှုနဲ့လူခွင့်ရချုပ်ဖောက်မှုတွေနဲ့ထုတ်ပစ်လိုက်ပုံရတယ်လို့ကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းဝင်ကြီးဌာနရဲ့တောင်ကိုရီးယားဆိုင်ရာပြောခွင့်ရဂျုံဂျူဟီကသတင်းတောက်တွေကိုပြောပါတယ်ကင်ကိုပါတီတွင်းမှာစုံစမ်းစစ်ဆေးမှုတွေလုပ်ပြီးတဲ့နောက်မှာပထမဗိုလ်ချုပ်ကြီးယာရုကနေဗိုလ်ချုပ်ယာရုကိုရှော့ချခဲ့တာဖြစ်ပြီးအခုနောက်မှာတော့အလုတ်ကနေထုတ်ပယ်ပစ်ခဲ့တာဖြစ်ကြောင်းဂျုံကပြောပါတယ်တောင်ကိုရီးယားနိုင်ငံမှာခေါင်းဆောင်ကင်ဂျုံအီကွယ်လွန်ခဲ့တဲ့2012ခုနှစ်မှာတားဖြစ်သူကင်ဂျုံအွန်တက်လာတာဖြစ်ပြီးသူဟာအာဏာကိုထိန်းချုပ်နိုင်မှုစူးစမ်းရမှာထိပ်ပန်းအရာရှိကြီးတွေကိုယာရုကနေဖယ်ရှားမှုတွေနဲ့တပ်ဖြတ်တုတ်တင်တာတွေကိုလုပ်ခဲ့တယ်လို့လည်းတောင်ကိုရီးယားအရာရှိကပြောကြားခဲ့ပါတယ်
အီရန်နဲ့ဆက်ဆက်မှုရှိတဲ့ဟူသီစစ်သွေးကြွတွေရဲ့ရန်ကနေကာကွယ်ဖို့ယေမန်နိုင်ငံကမ်းလွန်ကနိုင်ငံကရေပိုင်နဲ့ထဲမှာအမေရိကန်ရေတပ်ဖြစ်သမောတစည်းကင်းလှည့်မယ်လို့ကာကွယ်ရေးဌာနကတာဝန်ရှိသူတယောက်က VOA ကိုတောက်ချာနေကပြောကြားခဲ့ပါတယ်ယေမန်နိုင်ငံနောက်တောင်ဘက်မှာရှိတဲ့ Bab el Mandeb ရေလက်ကြားကို USS Cole ဖြတ်သိမ်းမောတောက်ချာနေကရရှိသွားပြီးတော့တာဝန်အရအဲ့ဒီရေလက်ကြားကိုဖြတ်သန်းသွားလာနေကြတဲ့သင်္ဘောတွေဘေးကင်းလုံခြုံစွာသွားလာနိုင်အောင်ကူညီလမ်းပြတာအပအဝင်သူတို့ရှိနေတယ်ဆိုတာမြင်သာအောင်ပြသတဲ့စစ်စင်ရေးကိုလုပ်မယ်လို့အမည်မဖော်တဲ့တာဝန်ရှိသူက VOA ကိုပြောပါတယ် USS Cole ဖြတ်သင်းမောမှာဝေဟင်ပြင်းနဲ့မြေပြင်ပြင်းနိုင်တဲ့လက်နက်တွေကိုတပ်ဆင်ထားတဲ့အတွက် တိုက်ခိုက်လာနိုင်ခြေရှိတဲ့ရန်တွေကိုတုံ့ပြန်နိုင်တယ်လို့လည်းပြောပါတယ်ဘက်အယ်မန်ဒက်ရေလက်ကြားစီကိုမကြခင်စစ်သည်မော်တစင်ဒါမှမဟုတ်ဖြတ်သည်မော်တစင်ဆေလွတ်ဖို့အတွက်အမေရိကန်ကစီစဉ်နေစင်မှာပဲတနင်္လာနေ့တုန်းကပင်လယ်နီထဲမှာရှိတဲ့ဆော်ဒီစစ်သည်မော်တစီအပေါ်ဟူသီတပုံတွေရဲ့အသေးခံတိုက်ခိုက်မှုနဲ့သင်္ဘောမှုရန်နှစ်ယောက်တေဆုံးခဲ့ပြီးတဲ့နောက်မှာအမေရိကန်က USS ကိုစစ်သည်မော်ကိုအဲ့ဒီရေလက်ကြားနားကိုမြ мян ဆန်ဆန်ဆေလွတ်ခဲ့တာဖြစ်ပါတယ်ကုန်းပေါ်မှာလဲတွာလာနိုင်တဲ့ USS Comstock နဲ့ USS Marken Island သင်္ဘောနှစ်ဆင်းကိုလဲအနာကအေဒန်ပင်လယ်ကွေးထဲမှာရှိနေကြပါလိမ့်ရှင
်ဥရောပသမ္မတခေါင်းဆောင်တွေကအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မူဝါဒတချို့နဲ့ပတ်သက်ပြီးစိုးရိမ်စိတ်ပူမှုတွေရှိနေတယ်လို့ထုတ်ပေါ်ပြောကြားချက်ပေမဲ့အမေရိကန်ပြည်ထောင်စုနဲ့ထိတွေ့ဆက်ဆံရေးဟာသူတို့အတွက်ထိတ်တန့်ဦးစားပေးဖြစ်နေရှိနေစေဖြစ်ကြောင်းမော်တာမှာကျင်းပနေတဲ့ EU ဥရောပသမ္မတထိပ်သီးအစည်းအဝေးမှာပြောကြားကြပါတယ်EU အဖွဲ့ဝင်28နိုင်ငံရဲ့ထိပ်သီးအစည်းအဝေးပွဲကိုလက်ခံပြီးကျင်းပပေးနေတဲ့မော်တာနိုင်ငံရဲ့ဝန်ကြီးချုပ်ဂျိုးဆက်မော့စကာကအမေရိကန်အစိုးရအဖွဲ့အစည်းရဲ့ဆုံးဖြတ်လှုပ်ဆောင်ချက်တချို့နဲ့ပတ်သက်ပြီး EU 28နိုင်ငံကြားမှာစိုးရိမ်စိတ်ပူမှုတွေရှိနေတာကတိသာထင်ရှားလာပေမဲ့အမေရိကန်ဆန့်ကျင်ရေးလှုပ်လာတဲ့အထိတော့သဘောမထားကြဘူးလို့ပြောကြားခဲ့တာပါEC ဥရောပကောင်စီအကြီးအကဲဒေါ်နယ်တက်စ်ကတော့ EU ဥရောပသမ္မတအနေနဲ့ Atlantic သမုဒ္ဒရာကျော်ဖြတ်ဆက်ဆံမှုနဲ့ပတ်သက်ပြီးပြန်လည်တုံ့တက်မှုတွေကိုလှုံ့ဆော်နေစေဖြစ်ပေမဲ့ American ပြည်ထောင်စုနဲ့ဆက်ဆံရေးကိုတော့ထိတ်တန့်ဦးစားပေးအဆင့်မှာထားရှိတယ်လို့ပြောကြားခဲ့တာပါပြင်သစ်သမ္မတ Francois Hollande ကတော့ American ပြည်ထောင်စုကိုဆက်ဆံရေးမလုပ်ခင်မှာ EU ဥရောပနိုင်ငံတွေကြားညှို့ညွတ်ကြဖို့အတွက်ပန်ကြားလိုက်ပါတယ
်ကမ္ဘာပေါ်မှာကင်ဆာရောဂါကြောင့်နှစ်ဆင်သေဆုံးနေကြတဲ့သူကိုယ်တန်ဒီပါဟာယောဂရှိကြောင်းစောစောစစ်စစ်ဆစ်ဆေးသိရှိခဲ့မယ်ဆိုရင်အသက်ရှင်နိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်။ဒီကနေ့ February 4ရက်နေ့မှာကြာရောက်တဲ့ကမ္ဘာ့ကင်ဆာယောဂကာကွယ်ရေးနေ့အတွက် WHO ကကင်ဆာယောဂနဲ့ပတ်သက်တဲ့လိုင်းနာသင်းတဲ့နည်းလမ်းသစ်တွေကိုထုတ်ပြန်ခဲ့ပြီးတော့အဲ့ဒီအတိုင်းလိုင်းနာရင်ကင်ဆာဝေဒနာရှင်တွေအသက်ရှင်နိုင်ခြင်းပိုများတယ်လို့ဖော်ပြထားပါတယ်။ကမ္ဘာတော်ကကင်ဆာဖြစ်ပွားမှုနှုန်းဟာကတ်ယောဂလို့ပြောနိုင်တဲ့အခြေအနေကိုရောက်နေပါပြီ။နှလုံးသွေးကြောဆိုင်ရာယောဂါကြောင့်သေဆုံးသူတွေပြီးရင်ကင်ဆာဟာကမ္ဘာမှာသေဆုံးသူဒုတိယအများဆုံးယောဂါဖြစ်ပါတယ်။နှစ်စဉ်လူ6ယောက်မှတစ်ယောက်နီးပါးနှုန်းနဲ့သေဆုံးနေတာပါ။ဒီနှစ်ကိုကင်ဆာဖြစ်ပွားသူ14သန်းကျော်ရှိတယ်လို့ WHO ကပြောပါတယ်။2030ခုနှစ်မတိုင်ခင်21သန်းကျော်အထိလဲတိုးသွားနိုင်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီးကခန့်မှန်းထားပါတယ်။ချမ်းသာတဲ့နိုင်ငံတွေမှာဖြစ်တဲ့ယောဂါလို့ကင်ဆာကိုအရင်ကလက်ခံထားပေမဲ့ WHO ရဲ့ကိန်းဂဏန်းတွေအရအခုဆိုရင်တော့ကင်ဆာကြောင့်သေဆုံးမှု3ပုံ2ပုံကဝင်ငွေနှဲကနေဝင်ငွေအလဲလက်ရှိတဲ့နိုင်ငံတွေကဖြစ်ကြပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုဒေါ်ခင်မြတ်တက်နဲ့မဆုမြမွန်တို့ကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံဆန်ရသတင်းလွှာတွေနဲ့အရင်စပါမယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မောင်တော်ဒေသမှာရှိတဲ့မွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေဟာစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဖြစ်နေတဲ့ဆိုတဲ့စွပ်စွဲချက်တွေကိုစုံစမ်းစစ်ဆေးသွားမယ်လို့ဒေါ်အောင်ဆန်းစုကြည်ကကတိပေးလိုက်ကြောင်း OHCHR ကုလသမဂ္ဂလူအခွင့်အရေးကော်မရှင်နာမင်းကြီးဇာယီအယ်ဟူစိန်ကပြောကြားခဲ့ပါတယ်။တောက်ကြနေ့ကထုတ်ပြန်ခဲ့တဲ့ OHCHR ရဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလူအခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့အစီရင်ခံစာနဲ့ပတ်သက်ပြီးဒေါ်အောင်ဆန်းစုကြည်နဲ့ဇာယီအယ်ဟူစိန်တို့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့တာဖြစ်ပါတယ်။မိုင်းအင်ဂျင်နိုင်ကအပြည့်အစုံကိုဆက်ပြီးပြောပြပေးမှာပါရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့ဖုန်းပြောခဲ့တာနဲ့ပတ်သက်လို့တီးတန့်တွေးဆမေးမြန်းထားတဲ့ writer သတင်းဌာနကိုလူခွင့်ရေးကော်မရှင်နာမင်းကြီး Zaid El Hussein ကအခုလိုပြောပါတယ
်။ I did speak to Aung San Suu Kyi about an hour and a half ago.
ဒီကနေ့နိုင်ဝဲလောက်ကပဲဒေါ်အောင်ဆန်းစုကြည်ကိုကျွန်တော်ဖုန်းနဲ့စကားပြောခဲ့ပါတယ်။ဒီစစ်စင်ရေးကိုအဆုံးသတ်စေဖို့စစ်တပ်နဲ့လူမျိုးရင်းတပ်ဖွဲ့တွေအပေါ်မှာပြင်းပြင်းထန်ထန်ဖိအားပေးနိုင်တဲ့နည်းလမ်းမှန်သမျှအသုံးပြုဖို့ကျွန်တော်သူ့ကိုတိုက်တွန်းခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတွေလုပ်မယ်လို့သူ့ဘက်ကလည်းကျွန်တော်ကိုအကြောင်းပြန်ပါတယ်။နောက်ထပ်သတင်းအချက်အလက်တွေသူတို့လိုအပ်လိမ့်မယ်လို့လည်းဒေါ်အောင်ဆန်းစုကြည်ကပြောပါတယ
်။အစီရင်ခံစာမှာလူမျိုးရင်းတပ်တွေဘက်ကဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအတွက် ICC နိုင်ငံတကာရာဇဝတ်ခုံရုံးအထည်တင်ဖို့သူတို့စဉ်းစားနေကြောင်း Zaid El Hussein ကအခုလိုပြောပါတယ
် We think so severe are the allegations that
ဒီဆိုဆက်ချက်တွေဟာအတော့ကိုပြင်းထန်တယ်လို့ကျွန်တော်ထင်ပါတယ်ပြည်မှုကျူးလွန်ခံရသူတွေနဲ့မျက်မြင်သက်သေတွေကိုကျွန်တော်တို့အဖွဲ့ကနေတွေးဆမေးမြန်းခဲ့တဲ့အချက်လက်တွေပေါ်မှာအခြေခံထားတာပါဒါကြောင့်နောက်ထပ်စုံစမ်းစစ်ဆေးဖို့ဒါမှမဟုတ်ကော်မရှင်လိုမျိုးနိုင်ငံတကာစုံစမ်းစစ်ဆေးအဖွဲ့လိုမျိုးလိုအပ်တာကတော့သိကြပါတယ်ICC လိုနိုင်ငံတကာရာဇဝတ်ခုံရုံးကနေဒီဖြစ်ရပ်တွေကိုကင်တွင်နိုင်ဖို့အခြေအနေအထိကျွန်တော်တို့စဉ်းစားနေပါတယ်နိုင်ငံတကာအတိုင်းအဝိုင်းအတွက်လည်းအခွင့်အလမ်းတွေရှိနေပါတယ်
မနေ့အောက်တိုဘာလနောက်ပိုင်းကစပြီးဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်အရေအတွက်ဟာ6,000လောက်ထိရှိသွားပြီဖြစ်တယ်လို့လည်းကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးယုံရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအစီရင်ခံစာအတွက်သက်သေအထောက်အထားတွေဖြစ်တဲ့ကြီးစံနဲ့ဓာတ်ဒဏ်ရာရခဲ့သူတွေရဲ့ဓာတ်ပုံတွေမိရှို့ခံရပုံတွေအပြင်တနက်တင်ဒါမှမဟုတ်ဝါရုံနဲ့ရိုက်ခံထားရသူတွေရဲ့ဓာတ်ပုံတွေကိုစုံစမ်းစစ်ဆေးသူတွေကရရှိခဲ့တယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ခိုင်ခိုင်မာမာတုံ့ပြန်ဖို့ဇာအစ်အယ်ဟူစိန်ကတိုက်တွန်းလိုက်ပြီးဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရအနေနဲ့တာဝန်ယူရမှာဖြစ်တယ်လို့လည်းသူကအခုလိုပြောပါတယ
် Certainly the scale and gravity of the allegations merit a strong responseand we will have to
ဒီမှာဒီလေးလေးဒီဆွဆွဲချက်တွေကိုခိုင်မာတုံ့ပြန်ရမှာဖြစ်ပါတယ်။နောက်ပြီးဒီကိစ္စရက်တွေနဲ့ပတ်သက်လို့ဘယ်နည်းလမ်းကအကောင်းဆုံးလဲဆိုတာကိုကင်တွယ်ပေးဖို့တောင်းခံလာမယ်ဆိုရင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေပါဝင်လူခွင့်ရေးကောင်စီနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့ကျွန်တော်တို့မဖြစ်မနေဆွေးနွေးရမှာပါ။လက်ရှိအချိန်မှာတော့ဒီလိုဖြစ်ရမျိုးတွေတရက်ပြီးတရက်ထပ်မဖြစ်စေဖို့အကြမ်းဖက်မှုတွေရှိနေတဲ့စစ်တပ်ရဲ့နေမီရှင်းလင်းရေးလုပ်ငန်းတွေကိုချက်ချင်းရပ်ဆိုင်ဖို့အလေးထားတိုက်တွန်းနေပါတယ်။
OHCHR ရဲ့အစီရင်ခံစာမှာဖော်ပြထားတဲ့ဆွဆွဲချက်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းနယ်စပ်ကနေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာတွေတဲကစုစုပေါင်းအယောက်220ကိုတွေ့ဆုံမေးမြန်းထားတဲ့အချက်လက်တွေပေါ်မှာအခြေခံထားတာဖြစ်တယ်လို့ဆိုပါတယ်။သူတို့တွေဟာ2016ခုနှစ်အောက်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းနယ်စပ်ရဲကင်းစခန်းတချို့အကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးတပ်တွေဘက်ကပြင်းထန်တဲ့နယ်မြေရှင်းလင်းရေးကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာကြသူတွေဖြစ်ပါရဲ့ရှင်
။မအင်ဂျင်နိုင်တင်ပြခဲ့တာဖြစ်ပါရဲ့ရှင်။ DOHCHR ရဲ့အစီရင်ခံစာနဲ့ပတ်သက်လို့မြန်မာအစိုးရသမ္မတရုံးကလည်းတုံ့ပြန်ထားပါရယ်။အစိုးပိုင်းကအကူအညီဝေးအောင်တင်ပြထားတာကိုနားဆင်ကြရအောင်ပါရှင်
။ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးယုံ OHCHR ရဲ့စုံစမ်းရေးအဖွဲ့တစ်ဖွဲ့ဟာမကြသေးခင်ကမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုတွားပြီးမြန်မာပြည်ဘက်ကထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်ဆိုသူ204ဦးနဲ့တွေ့ဆုံမေးမြန်းမှုပေါ်အခြေခံပြီးအစီရင်ခံစာကိုပြုစုထားတာလို့OHCHR ရဲ့ပြောခွင့်ရပုဂ္ဂိုလ် Rupert Covey ကပြောပါတယ
် This evidence comes from interviews with refugees mostly very recent arrivals in Bangladesh no one's been able to get proper access
ကျွန်တော်ရတဲ့အချက်တွေဟာမကြသေးခင်ကဘင်္ဂလားဒေ့ရှ်နယ်စပ်ကိုရောက်လာတဲ့ဒုက္ခသည်တွေကိုကျွန်တော်တို့အဖွဲ့ကတွေ့ဆုံမေးမြန်းခဲ့တဲ့အချက်တွေဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ရခိုင်ဒေသတွေကိုတွေ့ရောက်ပြီးတော့မေးမြန်းနိုင်ခွင့်မရခဲ့ပါဘူးဒါအဲ့ဒီဒေတာအတွက်ကျွန်တော်တို့ဘက်ကပထမဆုံးအကြိမ်စနစ်တကျလေးလာမေးမြန်းခဲ့တာမျိုးဖြစ်ပါတယ
်အစီရင်ခံစာထဲမှာလာသားကလေးနဲ့ကလေးငယ်တွေလည်းအသက်ခံရပြီးအကျန်းဖက်ရိုက်နှက်တာတွေလူမသိသူမသိပျောက်ဆုံးသွားတာတွေနဲ့အခြားသောလူအခွင့်အရေးချိုးဖောက်မှုတွေကိုမြန်မာအစိုးရလူညွန့်ရေးတပ်ဖွဲ့တွေကကျူးလွန်ခဲ့ကြောင်း OHCHR ရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်သူတို့ရဲ့စုံစမ်းရေးအဖွဲ့ကမေးမြန်းခဲ့သူတွေထဲမှာတပ်ပြတ်မှုကိုကိုယ်တိုင်မြင်ခဲ့သူတွေပါဝင်သလိုတွေ့ဆုံမေးမြန်းခဲ့တဲ့204ယောက်ထဲကထက်ဝက်နီးပါးဟာသူတို့ရဲ့မိသားစုဝင်တူအသက်ခံရတာဒါမှမဟုတ်ပျောက်ဆုံးနေတာမျိုးတွေထွက်ဆိုခဲ့ကြတယ်လို့ OHCHR အစီရင်ခံစာကဆိုပါတယ်။ဒါအပြင်တွေ့ဆုံမေးမြန်းခဲ့တဲ့ထဲမှာပါတဲ့အမျိုးသမီး102ဦးတဲကထက်ဝက်ကျော်ဟာမတင်းအကျင့်ခံရတာဒါမှမဟုတ်လိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရတယ်လို့ထွက်ဆိုခဲ့ကြကြောင်း OHCHR အစီရင်ခံစာမှာဖော်ပြထားပါတယ်။လုံညုံရင်တပ်ဖွဲ့ဝင်တွေဟာနေမြေရှင်းလင်းရေးအတွက်ဒေသခံတွေကိုကာကွယ်ရမယ့်အစားနှုတ်ဆိုကလေးတူကိုတတ်ခဲ့တာမျိုးမိခင်အမျိုးသမီးကိုပါဝိုင်းပြီးအာရမကျင့်ခဲ့ကြောင်းကိုလည်းသူတို့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရခိုင်ဒေသအခြေအနေကိုကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးယုံကစိုးရိမ်ကြောင်းနဲ့တရားဥပဒေကြောင်းအရအရေးယူဆောင်ရွက်ပေးဖို့ OHCHR အဖွဲ့ကတောင်းဆိုလိုက်ပါတယ
်။ That means it could well be crimes against humanity. These are like the most serious crimes you can think of.So I think the Myanmar government stop it right now.
ခုလောရတွေကိုကြည့်ရင်လူသားတို့အပေါ်မှာရာဇဝတ်မှုကျူးလွန်သလိုဖြစ်နေပါတယ်။မြန်မာအစိုးရကဒီလိုလောရမျိုးတွေကိုရပ်တင့်ပြီးဖြစ်ပါတယ်။ပြစ်မှုကျူးလွန်သူတွေကိုလည်းတရားဥပဒေအရအရေးယူဖို့တိုက်တွန်းပါတယ
်။ OHCHR အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာနဲ့ပတ်သက်လို့စိုးရိမ်မိကြောင်းနဲ့မြေပြင်မှာပြန်လည်စစ်ဆေးမှုတွေလုပ်ပြီးလူအခွင့်အရေးချိုးဖောက်မှုကျူးလွန်တာတွေရှိပါကအရေးယူသွားမှာဖြစ်တယ်လို့သမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ထီကပြောပါတယ်
။တော်တော်လေးကိုဒီမှာတော့ကြာသားတဲ့အချက်တွေရှိကြအောင်တွေ့ရတယ်။အဲဒါနဲ့ပတ်သက်လို့လည်းကျွန်တော်တို့အနေနဲ့တော်တော်လေးစိုးရိမ်ပူပန်ရပါတယ်။ကျွန်တော်တို့အနေနဲ့ဒီဆွဆဲမှုတွေမှန်မှန်ကိုပြည်သူတွေဥဆောင်တဲ့သ ုံစမ်းစစ်ဆေးဒီကော်မရှင်ကနေတစ်ဆင့်ကျွန်တော်တို့အများဆုံးစုံစမ်းစစ်ဆေးမှုတွေပြုလုပ်အောင်ဖြစ်ပါတယ်။စုံစမ်းစစ်ဆေးကော်မရှင်ကနေပြီးတော့ဒီလိုချိုးဖောက်မှုတွေဒီလိုမျိုးလုံဆောင်ချက်တွေရှိကြတယ်ဆိုတော့ခံလာတဲ့စက်တွေအထောက်အထားတွေရှိရင်တော့ကျွန်တော်တို့ဒီကလိုအပ်တဲ့အရေးပေါ်မှုတွေပြုလုပ်အောင်ဖြစ်ပါတယ
်။ရေကန်ပြည်နယ်မောင်းနှုတ်ဒေသမှာလူညုံရေးတပ်ဖွဲ့ရဲ့နေမြေရှင်းလင်းရေးဆိုတာဟာဘယ်လိုစီမံချက်မျိုးလဲဆိုတာနဲ့အဲ့ဒီစီမံချက်ဟာနိုင်ငံတော်လုံခြုံရေးအတွက်ဘယ်လိုရည်မှန်းချက်တွေထားပြီးလှုပ်ဆောင်နေတာလဲဆိုတာကိုလူအခွင့်ရေးကော်မရှင်နာမင်းကြီးဇိုင်ရာရဲ့ဟူစိန်ကမေးခွန်းထုတ်လိုက်ပါတယ်။2016အောက်တိုဘာ9ရက်မောင်တော်အကြမ်းဖက်တိုက်ခိုက်ခံရမှုနောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည် 66,000 ကျော်လောက်ရှိတယ်လို့ကုလသမဂ္ဂရဲ့စာရင်းတွေကဖော်ပြပါတယ်။အဲ့ဒီတဲကမြန်မာနိုင်ငံနဲ့သက်ဆိုင်သူတွေကိုပြန်လည်စီစစ်လက်ခံသွားရေးအစီအစဉ်ကိုဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့ကြားမကြသေးခင်ကညှိနှိုင်းဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
။တို့ရရှိမှာခင်ဗျာ။ကွယ်လွန်သူတရားလွတ်တော်ရှင်းနေကြီးဥကိုနီလှုပ်ကြံတပ်ဖြတ်ခံရမှုမှာပါဝင်ပတ်သက်တဲ့အဓိကတာဝန်ရှိသူတွေကိုအမှန်တကယ်ဖော်ထုတ်အရေးယူနိုင်လိမ့်မယ်လို့ယူဆကြပါသလား။လက်ရှိမြန်မာနိုင်ငံရဲ့လုံခြုံရေးအခြေအနေပေါ်မှာရောသောရရှင်တွေရဲ့အမြင်သဘောထားတွေဘယ်လိုရှိကြပါသလဲဆိုတာတွေကိုအခုလာမယ့်စနေညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-32-382-5554ဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့တယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။VOA မြန်မာပိုင်းရဲ့ Facebook Internet ဆာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။ဒီကနေ့စနေနေ့ညတရက်လေးလိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပြစေရှင်။အခုတော့နိုင်ငံတကာသတင်းလွှာတွေဘက်ကိုဆက်ပါမယ်။ American ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ယာယီကန့်သတ်ပိတ်ပင်မှုတွေအပေါ်ဥရောပမှာတော့တုံ့ပြန်ချက်တွေအမျိုးမျိုးဖြစ်နေပါတယ်။အနာလက်ရှိခေါင်းဆောင်တွေကတော့ဒီပေါ်စိတ်အနှောက်အယှက်ဖြစ်နေကြပေမဲ့လည်းပြင်သစ်နယ်သာလန်နဲ့ဂျာမနီတို့လိုမကြခင်ရွေးကောက်ပွဲကျင်းပတော့မဲ့လူထုထောက်ခံမှုအသာစီးရနေတဲ့လက်ရဇွန်ပါတီတွေကတော့ဒါကိုလက်ခံကြိုးဆိုကြပါတယ် VOA သတင်းတောက် Lisa Bryant Paris မြို့ကနေသတင်းပေးပို့ထားတာကိုဦးစံမိုးဝေကတင်ပြပေးပါမယ်ရှင
် Problème de l'immigration de masse qui avec la complicité de l'Union européenne devient jour après jour une véritable submersion.
ပြည်ထောင်ငံမှာလာမဲ့အပီလာမှာကျင်းပမဲ့တမရရွေးကောက်ပွဲအတွက်ကြိုတင်ကောက်ယူထားတဲ့မဲစစ်တမ်းတွေမှာရှေ့ဆုံးကနေအခိုင်အမာတစ်ပြင်းနေတဲ့လက်ရစွန်းတမရလောင်းမာရီလပန်းကတူတာအနိုင်ရမယ်ဆိုရင်နိုင်ငံရဲ့နေဆက်တွေကိုပိတ်ဆို့ပြစ်မယ်လူဝင်မှုကြီးကြပ်ရေးကိစ္စတွေကိုလည်းထိထိရောက်ရောက်ကန့်သတ်မယ်ဆိုပြီးတော့ပြောပါတယ်။သူဟာတမရဒေါ်နယ်ထရမ့်ကိုတက်တက်ကြွကြွထောက်ခံသူတဦးလည်းဖြစ်ပါတယ်။သူရဲ့အမျိုးသားတပ်ဦးပါတီအကြီးတန်းခေါင်းဆောင်တဦးကဒီလိုခီးစွာပိတ်ပင်မှုမျိုးကိုပြင်သစ်နိုင်ငံမှာလည်းလုပ်ရင်ကောင်းမယ်လို့ Twitter လူမှုကွန်ရက်မှာဖော်ပြထားပါတယ်။မာရီလပန်းရဲ့မဲဆွယ် COA မန်နေဂျာ David Richling ကတော့ပိုးပြီးတော့ထင်းထင်းသိမ်းသိမ်းပြောဆိုပါတယ်။ပြင်သစ်ရေဒီယိုအတန်လွင့်ဌာနနဲ့ပြောဆိုရမှာတချို့သောမွတ်စလင်နိုင်ငံတွေကလူတွေပိတ်ပင်မယ်ဆိုတာဖြစ်နိုင်ပေမဲ့သူတို့အတွက်ထိတ်တန့်ဦးစားပေးမဟုတ်ပါဘူးလို့ဆိုပါတယ်။လာမယ့်မတ်လမှာရွေးကောက်ပွဲကျင်းပမယ့် Netherlands နိုင်ငံကလူကြိုက်များတဲ့လက်ရစွန်းတမရလောင်းဂီယက်ဗီလ်ဒါကခီးသွွားပိတ်ပင်တဲ့အမိန့်ထုတ်ပြန်တဲ့ဒေါ်နယ်ထရမ့်ကိုချီးကျူးဂုဏ်ပြုလိုက်ပါတယ်။သူ့ရဲ့ Twitter လူမှုကွန်ရက်မှာခမရရဲ့လှုပ်ရက်တိတ်ကောင်းတဲ့ဒါဟာလုံခြုံလွတ်လပ်စွာနေထိုင်နိုင်တဲ့တခုတည်းသောနီလန်းဖြစ်တယ်ဆိုပြီးတော့ဖော်ပြထားပါတယ်။ဂျာမနီနဲ့အီတလီတို့ကလူကြိုက်များတဲ့ပါတီတွေကလည်းခီးသွွားပိတ်ပင်မှုကိုထောက်ခံကြပါတယ်။အမေရိကန်အစိုးရကတော့ခုနှစ်နိုင်ငံကိုယာယီပိတ်မှတ်ထားပိတ်ပင်ရတာဟာအကြမ်းဖက်တမားဖြစ်နိုင်ပွဲရှိသူတွေကိုအခိုင်အမာစီစစ်နိုင်ဖို့ရည်ရွယ်တာဖြစ်တယ်လို့ဆိုပါတယ်။အရှေ့ဥရောပနိုင်ငံတချို့ကမွတ်စလင်တွေပြောင်းရွှေ့ဝင်ရောက်မှုကိုစိုးရိမ်နေကြချိန်မှာအနောက်ဥရောပနိုင်ငံတွေကလည်းလုံခြုံရေးနဲ့ပတ်သက်တဲ့စိုးရိမ်စရာတွေရှိနေတယ်လို့ကြွမ်းကျင်သူတွေကဆိုပါတယ်။ Ian Bond ဟာလန်ဒန်အခြေစိုက်ဥရောပပြုပြင်ပြောင်းလဲရေးဌာနရဲ့နိုင်ငံခြားရေးမူဝါဒညွှန်ကြားရေးမှူးဖြစ်ပါတယ်။
about integration as much as they are about
ဒီကိစ္စကလူဝင်မှုကိစ္စတဲ့ဒီလူတွေကိုဒေသခံတွေနဲ့ရောနှောပေါင်းစည်းသွားအောင်ဘယ်လိုလုပ်မလဲဆိုတဲ့ကိစ္စနဲ့ပုံပြီးပတ်သက်ပါတယ်တွေ့လာနိုင်တဲ့ပြဿနာကပြောင်းရွှေ့ဝင်လာသူတွေစီကမွေးဖွားလာမဲ့ကလေးတွေအနေနဲ့သူတို့နေထိုင်တဲ့နိုင်ငံဖြစ်ပေမဲ့သူတို့နိုင်ငံမဟုတ်ဘူးဆိုတာမျိုးဖြစ်နေတာပါအ
ဲ့ဒီဒုတိယမျိုးဆက်ဥရောပသားတွေကပဲပါရီနဲ့ဘရပ်ဆဲလ်တိုက်ခိုက်မှုတွေကိုပြုလုပ်ခဲ့ကြတာဖြစ်ပါတယ်သူတို့နေထိုင်နေကြတဲ့နိုင်ငံကိုသူတို့ဆန့်ကျင်ကြတာပါဒါပေမဲ့လက်တွေမှာဒီလိုခီးသွွားပိတ်ပင်မှုမျိုးကိုပြင်သစ်နိုင်ငံမှာလုပ်ဖို့မဖြစ်နိုင်ပါဘူး။မြောက်အာဖရိကကလူတွေဟာပြင်သစ်နဲ့သူတို့ရဲ့မူရင်းနိုင်ငံကိုဥဒဟိုဝင်ထွက်သွားလာနေကြလို့ဖြစ်တယ်လို့လက်ရဆုံးရေးရာကြွမ်းကျင်သူ Yan Eve Kamuga ပြောကြပါတယ
် I think that the majority of all citizens want stricter rules on immigration but they
ကျွန်တော်နိုင်ငံသားအများစုဟာလူဝင်မှုပုံမတင်းကျစေချင်ကြပါတယ်ဒါပေမဲ့ National Front လို့ခေါ်တဲ့အမျိုးသားတပ်ဦးရဲ့လှုပ်ရက်ကလွန်လွန်းပါတယ
်အမေရိကန်ရဲ့ခီးသွွားပြစ်ပင်မှုဟာတကယ်တော့ဥရောပတပ်မကအတွက်လည်းစဉ်းစားစရာဖြစ်စေခဲ့တာပါပြောင်းရွှေ့ဝင်ရောက်သူတွေများလုံးလို့နေကြားဒတိုင်းကြီးတွေတိဆောက်တာစီးရီးယားကလာသူတချို့ကိုတူတကီကိုပြန်ပို့တာစတာတွေလုပ်ခဲ့ရပါတယ်။အီတလီနိုင်ငံသားရေးဝန်ကြီးအန်ဂျယ်လီနိုအယ်ဖနိုကတော့ဥရောပဟာသူများတွေလုတိုင်းလိုက်လုံနိုင်မှာမဟုတ်ဘူးလို့ပြောကြားကြောင်းပါခင်ဗျာ
။ဥဆံမိုးဝေတင်ပြခဲ့တာဖြစ်ပါတယ်။အခုတော့တရုတ်နိုင်ငံကကလေးမွေးဖွားနှုံဆန်ရမူဟာရအပြောင်းလဲဘက်ကိုကြည့်ကြရအောင်ပါရှင်။တရုတ်နိုင်ငံမှာနှစ်ပေါင်းများစွာကျင့်သုံးလာခဲ့တဲ့အငင်းပွားစရာတိန်တောင်ကလေးတစ်ယောက်သာယူရမယ်ဆိုတဲ့မူကို2016ခုနှစ်ကသမိုင်းဝင်ပြောင်းလဲခဲ့ပြီးမိသားစုတစုမှာကလေးနှစ်ယောက်မွေးဖွားနိုင်တယ်လို့ခွင့်ပြုခဲ့ပါဗျ။ပြီးခဲ့တဲ့နှစ်အတွင်းမွေးဖွားခဲ့ကြတဲ့တရုတ်ကလေး18သန်းမှာထက်ဝက်နီးပါးကဒုတိယမြောက်ယူကြတဲ့ကလေးတွေဖြစ်ကြပါဗျ။ဒါပေမဲ့ဒီအရေးအတွက်ဟာတာဝန်ရှိသူတွေခန့်မှန်းထားတဲ့အရေးအတွက်ထက်အတော်လေးနည်းနေပါဗျ။ဒီတော့အစိုးရကပြောင်းလဲသတ်မှတ်ခဲ့တဲ့တအိမ်တောင်ကလေးနှစ်ယောက်မွေးဖွားနိုင်ခွင့်မူကဒီတရုတ်ပြည်သူတွေအပေါ်ဘလို့တက်ရောက်မှုရှိတယ်လဲဆိုတာကိုဗီဂျင်းမှာရှိတဲ့ VOA သတင်းတောက် Bill Eye ကကိုယ်တိုင်စုံစမ်းသတင်းပေးပို့ထားပါတယ်မဆုမြမူကအပြည့်အစုံပြောပြပေးပါလိမ့်မယ်ရှင
်တရုတ်နှစ်သက်ကူလို့မိသားစုတွေစုံကြတဲ့အချိန်မှာဗီဂျင်းမြို့လယ်ကဟိုဟိုင်ရေကန်ကြီးပတ်လည်မှာလာရောက်အပန်းဖြေနေကြတဲ့မိသားစုအများအပြားကိုတွေ့ရနိုင်ပါတယ်အဲ့ဒီမိသားစုတွေထဲမှာ VOA ကမေးကြည့်တဲ့မိသားစုတော်တော်များများကဒုတိယကလေးယူထားပြီးသားဒါမှမဟုတ်နောက်ထပ်ကလေးထပ်မွေးကျင်ကြတာကိုတွေ့ရပါတယ်။ဒါပေမဲ့တရုတ်နိုင်ငံမှာကလေးတယောက်အတွက်ချွေးမွေးစရိတ်ကြီးမြင့်တာကြောင့်နောက်ထပ်ကလေးယူဖို့ကိစ္စကိုအများစုကစဉ်းစားနေကြပါတယ်။တရုတ်မှာကလေးတွေအတွက်ကျူရှင်တွေအပြင်သင်တန်းတွေထားရတဲ့စရိတ်ကတစ်လကိုအမေရိကန်ဒေါ်လာ1000ကနေ2000လောက်ကုန်ကြပါတယ်။အကသင်တန်းစကိတ်စည်းသင်တန်းတွေပို့တဲ့မိဘတွေဆိုရင်ပို့တော့မှကုန်ပါသေးတယ
် Wish we could have a second child
ကျွန်တော်နောက်ကလေးတယောက်တော့ထပ်လိုချင်ပါတယ်တယောက်တည်းဆိုရင်ကလေးအတွက်ဖော်မဲ့တယ်လေကလေးနှစ်ယောက်ဆိုပို့ကောင်းပါတယ
်လီယူနဲ့သူ့ဇနီးတို့ဒုတိယကလေးယူဖို့စဉ်းစားနေပေမဲ့အကုန်အကျတိတ်များမှာကိုတတ်နိုင်ပါမလားလို့စဉ်းစားနေကြပါတယ်ပညာသင်စရိတ်တခြားသင်တန်းစရိတ်တွေတင်မဟုတ်ပဲထက်တွက်ရမယ့်စရိတ်တွေကလည်းမနှဲလှဘူးလို့ဖခင်တယောက်ကလည်းပြောပါတယ်
当然了还有这个 travel
of course there's also travel overseas which is very
expensive ငါငါကြီးသွားရလဲထွက်တွေ့ရတယ်ဗျစိတ်ကုန်ကြများပါတယ်ကျွန်တော်တို့တစ်နှစ်ကိုအနည်းဆုံးတစ်ခါတော့ခီးထွက်နိုင်ဖို့ကြိုးစားပါတယ
် James နဲ့သူစနီး Lucy တို့ကကလေးယူတဲ့အတွက်ကုန်ကြစရိတ်များပေမဲ့အကျိုးကပိုများတယ်လို့ယူဆတာကြောင့်ဒုတိယကလေးယူထားကြတာပါဒါပေမဲ့မိသားစုတွေတစ်ခုနဲ့တစ်ခုတော့မတူနိုင်ကြပါဘူးလို့ Lucy ကလက်ခံပါတယ
်他是要面对四个老人
In the future, a child must deal with four elderly parents.
ကလေးတယောက်တည်းဆိုကြီးလာတဲ့အခါနှစ်ဖက်မိဘ၄ယောက်ကိုတာဝန်ယူကြရမယ်။သူတို့မှာမောင်နှမတွေရှိတယ်ဆိုရင်တာဝန်နည်းနည်းပို့သွားတာပေါ့ရှင်
။တရုတ်နိုင်ငံမှာလူဦးရေများလာပေမဲ့တက်ကြီးရွယ်အိုတွေပိုများလာတဲ့ပြဿနာကိုရင်ဆိုင်နေရပါတယ်။ပင်စင်စားအရေးအတွက်မြ мян ဆန်ဆန်တိုးများလာတာနဲ့အတူအလုပ်လုပ်သူအရေးအတွက်နည်းလာနေပါတယ်။ကျွမ်းကျင်သူတွေအပြောအရ၈နှစ်2018ခုနှစ်ကစပြီးတော့ကလေးမွေးဖွားနှုံဇက်တိုက်ကြဆင်းမဲ့ပုံရပါတယ်။တအိမ်တောင်ကိုကလေးနှစ်ယောက်ယူဖို့သတ်မှတ်ထားတဲ့အရေးအတွက်အတိုင်းမွေးပြီးသွားကြသူတွေများတာမို့ကလေးထပ်မွေးမဲ့အမျိုးသမီးအရေးအတွက်နည်းသွားပြီလို့သူကတွက်ပြပါတယ်။ကလေးယူသင့်မယူသင့်ဆိုတဲ့အထိစဉ်းစားနေကြတဲ့သူမျိုးတွေလည်းရှိပါတယ်။
Life is very stressful. If I was to have a child, one would be enough.
ဘဝဆိုတာစိတ်ပင်ပန်းစရာတွေတိတ်များတော့ကလေးလေးတယောက်တော့ကျွန်တော်လိုချင်ပါတယ်။မိန်းကလေးပဲဖြစ်ဖြစ်၊ယောက်ျားလေးပဲဖြစ်ဖြစ်တယောက်ပဲလိုချင်ပါတယ်
။အာရှနိုင်ငံတော်တော်များများမှလိုပဲတရုတ်နိုင်ငံမှာကလေးမွေးဖွားနှုံတိတ်နေပါတယ်။တရုတ်အစိုးရကကလေးနှစ်ယောက်ယူခွင့်ပေးထားတာကလွဲလို့ကလေးယူကြအောင်လို့ပေးတဲ့မက်လုံးကများများဆဆမရှိလာပါဘူး။ဒါကြောင့်တအိမ်တောင်ကိုကလေးနှစ်ယောက်ယူခွင့်မူဝါဒပြောင်းလိုက်တာဟာနောက်များကြလွန်းနေပြီလားလို့တချို့ဝေဖန်သူတွေကထောက်ပြနေကြပါတယ်ရှင်
။မဆုမြမွန်တင်ပြခဲ့တာဖြစ်ပါတယ် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောရရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာရှင် VOA မြန်မာပိုင်းစနေနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ30နှစ်40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျာ။အခုမြန်မာစံတော်ချိန်မနေ့6နိုင်ခွဲမှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့ကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းအင်္ဂလိပ်စာသင်ခန်းစာသိပ္ပံနဲ့နည်းပညာအစီအစဉ်အမေရိကန်အစိုးရရဲ့သဘောထားတွေကိုနားဆင်ရမယ့်အပြင
် I had not planned to get arrested. I had planned to do with thatHaving to end up in jail, but when I
ဒါရောအမျိုးသမီးကဏ္ဍမှာအပြည့်စုံနားဆင်ရမှာဖြစ်ပါတယ်အခုတော့ဒီကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်ဒေါခင်မျိုးသက်နဲ့အတူတင်ဆက်ပေးပါမယ်ရှင
်အာဆီယံဒေသရင်းရေချောင်းချက်လက်ဆိုင်ရန်မျှဝေဆောင်ရွက်နိုင်စွမ်းနဲ့ပတ်သက်ပြီးတမ်မကြီးအမေရိုတိုလန်တီနိုဂျူနီယာကအာဆီယံ Naval Interoperability ဆိုတဲ့ခေါင်းစဉ်နဲ့တောက်ကြံနေထုတ်မနီလာတိုင်းစ်မှာရေးပါတယ်အာဆီယံဖွဲ့ရင်ဆယ်နိုင်ငံကိုကြည့်ရင်ရေချောင်းနဲ့ကင်းလို့မရဘူးဆိုတာသိသာနေတယ်လို့မြန်မာကမ္ဘောဒီးယားနဲ့လာအိုစ်နိုင်ငံတွေလိုရေချောင်းကိုပဲအဓိကအခြေခံထားသုံးဆရာမလို့တဲ့ကုန်းတွင်းပိုင်းနိုင်ငံတွေကလည်းသူတို့နိုင်ငံဝင်ငွေအတွက်ပင်လယ်ပြင်ကိုပဲအားထားနေရတာသိသာတယ်လို့အစချေထားပါတယ်မနစ်တုန်းကဆူလူးပင်လယ်ပြင်မှာကနေဒါနိုင်ငံသားတယောက်ပြန်ပြီးအစွဲခံခဲ့ရပြီးအင်ဒိုနီးရှားမလေးရှားနဲ့ဖိလစ်ပိုင်သုံးနိုင်ငံစလုံးကကယ်ဆယ်နိုင်ဖို့အတွက်အပြင်းထန်ကြိုးပမ်းနေတဲ့ကြားကပဲခေါင်းဖြတ်ပြီးအသက်ခံခဲ့ရတဲ့အဖြစ်မျိုးကြုံခဲ့ရတယ်လို့နောက်ထပ်ပြန်ပြီးဆွဲမှုတွေတိုးလာတဲ့နောက်မှာတော့သုံးနိုင်ငံပူးပေါင်းပြီးမလက်ကရေလက်ချာရေချောင်းခင်းတဲ့မှုကိုစတင်ခဲ့ပြီးအချက်လက်တွေမျှဝေတာလုပ်ခဲ့ပါတယ်။အာဆီယံနိုင်ငံတွေချမ်းမှာနေမည်ပိုင်ဆိုင်မှုပြဿနာတွေရှိနေပေမဲ့နှစ်နိုင်ငံချင်းဖြစ်စေအများပူးတွဲပြီးဖြစ်စေရေချောင်းလုံခြုံရေးကိုလှုပ်ဆောင်နေကြတဲ့ပြင်အာဆီယံကာကွယ်ဝင်ကြီးအဆင့်ဆွေးနွေးပွဲတွေမှာလည်းဩစတြေးလျတရုတ်အိန္ဒိယဂျပန်တောင်ကိုရီးယားနယူးဇီလန်ရုရှားနဲ့အမေရိကန်ရှစ်နိုင်ငံကိုပါပါဝင်တက်ရောက်စေပြီးကယ်ဆယ်ရေးစစ်ဖက်စေကူတာရေးလူသားချင်းစာနာမှုနဲ့တဘာဝဘေးအထောက်အကူပေးတာတွေအကြမ်းဖက်တိုက်ဖြတ်ရင်းနဲ့ရေချောင်းလုံခြုံရေးဆိုင်ရာတွေနဲ့ပတ်သက်ပြီးညှိနှိုင်းဆွေးနွေးတာမျိုးတွေပါလှုပ်ဆောင်ခဲ့ကြတာပါအာဆီယံဆယ်နိုင်ငံချမ်းမှာခင်မီလက်နဲ့တက်ဆင်နေတဲ့ရေရက်ကလည်းထိုင်း၊ဘရူနိုင်း၊မလေးရှားနဲ့စင်ကာပူမှာပဲရှိပြီးစီးရေးဆွမ်းဆောင်ရေးကွာဟချက်တွေရှိနေတယ်လို့တရားရေးစနစ်ကွဲပြားမှုနဲ့စီးရေးလှုပ်ဆောင်မှုကွာခြားချက်တွေရှိနေပေမဲ့ဒေသရင်းလုံခြုံရေးစွန့်ရတိုးမြင့်ဖို့အတွက်ပူးပေါင်းဆောင်ရွက်မှုတွေလုပ်ရင်အာဆီယံရေပြင်လုံခြုံမှုတွေပိုရမလာနိုင်ဘူးလားဆိုတဲ့အမေးနဲ့အဆုံးသတ်ထားပါတယ်
ဆက်လက်ပြီးတော့ရှစ်နှစ်ဦးကွန်နီလှုပ်ကြံခံရမှုဟာမြန်မာနိုင်ငံကိုသတိပေးလိုက်ခြင်းဖြစ်တဲ့ဆိုပြီး South China Morning Post ရဲ့ Editor အဘော်အဖြစ်နဲ့ရေးသားထားတာကိုတင်ပြလိုပါတယ်။ဦးကွန်နီအသက်ခံရလို့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုမရက်တင်ပါဘူးဆိုပြီးဆောင်းပါးကိုအစားချီထားပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးရှေ့ရေးအလားအလာဟာမုံဝါးဝါးဖြစ်နေချိန်မှာပဲဒီလောက်ရှားမှုထဲမှာအဓိကအခန်းကဏ္ဍမှာပါဝင်နေတဲ့မွတ်စလင်ရှစ်နှစ်တူဖြစ်တဲ့ဦးကိုနီလောက်ကြံတက်ဖြတ်ခံရတာဟာနောက်ကြောင်းပြန်လည်ဖို့အတွက်စိုးရိမ်စရာလိုဖြစ်လာနေပါတယ်။သူအသက်ခံရခြင်းကြောင့်ဒေါအောင်ဆန်းစုကြည်လိုအစိုးရတာဝန်ရှိသူတွေရဲ့အားနည်းချက်တွေကိုမိမောင်းထိုးပြလိုက်ရာရောက်တယ်လို့လူမှုအဖွဲ့အစည်းအတွင်းသဘောထားကွဲပြားမှုတွေနဲ့တချိန်ကစစ်အုပ်ချုပ်မှုကိုပြောင်းလဲပြစ်ဖို့လိုပြီးဆိုတာကိုမိမောင်းထိုးပြသလိုက်ခြင်းပဲဖြစ်တယ်လို့ရေးသားထားပါတယ်။ဒါအပြင်သူရဲ့သေဆုံးမှုဟာအချီးနှီးမဖြစ်ဖို့လိုအပ်ပါတယ်။ဥက္ကဋ္ဌဘာကြောင့်အသက်ခံရတာလဲဆိုတာအခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပေမဲ့တချို့ကတော့သူဟာအနောက်ရှက်တစ်ခုဖြစ်နေလို့အသက်ခံရတာဖြစ်တယ်လို့မြင်ကြပါတယ်။ဥက္ကဋ္ဌဟာဗုဒ္ဓဘာသာအများစုနေထိုင်တဲ့တိုင်းပြည်ထဲမှာထင်ရှားတဲ့မွတ်စလင်တဦးဖြစ်တယ်လို့ဥပဒေစိုးမိုးရေးဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးနဲ့ဒေါအောင်ဆန်းစုကြည်နဲ့သူမရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရရဲ့ဥပဒေအကြံပေးဖြစ်တာကြောင့်သူရဲ့လှုပ်ဆောင်ချက်တွေကြောင့်ကိုဂျိုးစီးပွားထိခိုက်စေနိုင်မဲ့သူတွေအတွက်ကတော့သူဟာစူးညောင်ခလုတ်တစ်ခုလိုဖြစ်နေပါဗျ။နိုင်ငံရဲ့အဓိကလေးစိတ်မှာသူလှုပ်ကြံတက်ဖြတ်ခံရတာဟာတုံ့လောက်စရာဖြစ်ရတစ်ခုဖြစ်ပေမဲ့လည်းဥက္ကဋ္ဌအသက်ခံရလို့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုမရက်တင်ပါဘူး။
ဒါဟာသတိပေးချက်တစ်ခုလို့သဘောထားရမှာဖြစ်တဲ့ဆိုပြီးဆောင်းပါးကိုဆုံးသက်ထားပါတယ်။အပြည့်အစုံကိုတော့ www.scmp.com မှာဝင်ရောက်ဖတ်ရှုနိုင်ပါတယ်ရှင်။
အခုဆက်လက်ပြီးတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရပါမယ်။ဒေါ်လလတန်းအစီအစဉ်တင်ဆက်ထားပါတယ်ရှင
်။ဒီနေ့မင်းတင်ပြမယ် idiom အသုံးက
close call
ဖြစ်ပါတယ်။စာလုံးပေါင်းက C L O S E close ကကတ္တာနီးတာCALL call ကခေါ်တာဆိုတော့စကားပိုက်ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့ကပ်ပြီးခေါ်တာပေါ့ idiom ဆိုတဲ့သဘောဒီပဲကဒီနေရာမှာအန်ဒီယေကနေတီတီကလေးလွတ်တာကိုဆိုတာပါကံကောင်းလို့လက်မတင်လေးတွင်လွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြကြရအောင
် We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့တိတ်ကိုကံကောင်းနေအိမ်တိမ်လုံးမီးလောင်ပြမကြခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လေလက်မတင်လေးတွေလွတ်သွားခဲ့တယ်လို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it burned down. It was a very close call.
အန်ဒီယေကနေတီတီကလေးလွတ်တာကိုပြောချင်ရင် idiom အသုံးအရဘယ်လိုပြောမလဲ
close call
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။အခုဆက်လက်ပြီးတော့အပတ်စဉ်အမျိုးသမီးကန္တာကိုနားဆင်ရမှာဖြစ်ပါတယ်။ American ပြည်ထောင်စုမှာ February လကို Black History Month လူမဲသမိုင်းတင်လဖြစ်သတ်မှတ်ထားကြတာဖြစ်ပါတယ်။လူမဲတွေရဲ့သမိုင်းမှာထူးခြားလာတဲ့ပုံစံတွေနဲ့အထင်ရှားဆုံးအမျိုးသမီးကြီးကတော့ Rosa Parks ဖြစ်ပါတယ်။လွန်ခဲ့တဲ့62နှစ်ကလူဖြူလူမဲအသားအရောင်ခွဲခြားရေးဝါဒကိုကန့်ကွက်တဲ့တာမန်လူမဲအမျိုးသမီးတူရဲ့တတိရှိလာတဲ့လောက်ရဟာဂနေ့အထိလူအများအတွက်အားကြအတူယူစရာဖြစ်ခဲ့ပါတယ်။ပြည်သူအခွင့်အရေးအတွက် Rosa Parks အနေနဲ့ဘလို့ဆွန်းဆွန်းတမန်ဆောင်ရွက်ပေးခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့ဒီသတင်းပအမျိုးသမီးကဏ္ဍမှာဒေါ်လလတန်းကစူးစီးတင်ပြထားပါတယ်ရှင်။
I had not planned to get arrested. I had plenty to do without having to end up in jail. But when I had to face
မနီနဲ့အဲ့ဒီနေ့ကအဖမ်းခံမှုရည်ဝဲပြီးလုတာတော့မဟုတ်ပါဘူး။ထောင်ထဲမသွားရဘဲနဲ့လုံနိုင်မှုရည်ဝဲခဲ့ပါလေ။ဒါပေမဲ့လို့ကျမအဖမ်းခံမှုဆုံးဖြတ်ချက်ချလိုက်တာကတော့ကျမတို့အနေနဲ့ဒီလိုအနှင်ခံရတဲ့ဘဝမျိုးမှာနေရတာကြာပြီမို့ကျမတို့ဘောခွဲခြားဆက်ဆံတာပိုပြီးခံလီပိုပြီးအနှင်ခံရလီဖြစ်တယ်ဆိုတာကိုကျမသဘောပေါက်မိလို့ဖြစ်တယ်လို့ပြောသွားသူကတော့ကွယ်လွန်လေပြီဖြစ်တဲ့ပြည်သူခွင့်ရေးလှုပ်ရှားမှုရဲ့မိခင်ကြီးရဲ့လို့တင်စားခေါ်ပေါ်သူ Rosa Parks ပဲဖြစ်ပါတယ်။ဒီလ February လကို American မှာ Black History Month လူမဲသမိုင်းတင်လအဖြစ်သတ်မှတ်ထားတဲ့အတွက်ကြောင့်လေ Rosa Parks ရဲ့အသားအရခွဲခြားမှုအဆုံးသတ်ရေးသမိုင်းတင်ကျူးပေါင်းမှုများကိုတင်ပြပေးဖို့ရည်ရွယ်ခဲ့တာပါ။လူမဲသမိုင်းတင်လစခဲ့တာကတော့1915ခုကဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကြီးကျွန်စနစ်ပပျောက်ရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်မှာသတ်မှတ်ထားပြီး250အကြာဖြစ်တယ်လို့ဆိုရမှာပါ။ Harvard ကျောင်းဆင်ဘုရားသမိုင်းရှင် Carter G. Woodson နဲ့တခြားအထင်ကအာဖရိကနယ်ပယ်အမေရိကန်နိုင်ငံသားတွေရဲ့ကြိုးပမ်းမှုကြောင့်အမေရိကန်သမိုင်းမှာလူမဲအမေရိကန်နိုင်ငံသားတွေရဲ့အခန့်ကဏ္ဍကိုအတိအမှတ်ပြုဖို့1956ခုနှစ်ကစလို့အမေရိကန်သမ္မတတိုင်းကဒီလကို Black History Month ရဲ့လို့သတ်မှတ်ပြီးနိုင်ငံကနေကာရဝပြုခဲ့တာလည်းဖြစ်ပါတယ်။အာဖရိကနယ်ပယ်အမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့ Rosa Parks ကတော့အထင်ရှားဆုံးပုဂ္ဂိုလ်တွေနဲ့တူဦးလို့ဆိုရမှာပါ။အချိန်ကတော့လွန်ခဲ့တဲ့58နှစ်ဖြစ်တဲ့1955ခုဒီဇင်ဘာလတရနေ့ကပဲဖြစ်ပါတယ်။ထိုစဉ်အသက်42နှစ်အရွယ်ရှိပြီဖြစ်တဲ့ Rosa Parks ဟာတောင်ပိုင်းဒေသမှာချက်မှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ Alabama ပြည်နယ်မွန်ဂိုမရီမြို့မှာဘတ်စကားဒီဇင်ပေါ်မှာလိုက်ပါလာပြီးလူပြူတူအုပ်တွေနေရာဖယ်ပေးဖို့ညှင်းခဲ့တာဖြစ်ပါတယ်။ထိုစဉ်ဖြစ်ရတဲ့ပတ်သက်ပြီးတော့မကွယ်လွန်မီသူသတင်းမီဒီယာကိုပြောပြခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ
်။ Well, four of us were involved in that section of the bus. A man occupied the seat with me.
အဲ့ဒီဘတ်စကားပေါ်မှာကျမတို့လူမဲ၄ဦးရှိခဲ့ပါတယ်။ တူးကပြင်းပေါင်နာခုံမှာထိုင်ပြီးကျမကတော့အတွင်းဘက်ပိုင်းမှာထိုင်နေပါတယ်တခြားတစ်ဖက်မှာနောက်လူမဲအမျိုးသမီးနှစ်ဦးထိုင်နေကြပါတယ်ဘတ်စကားရတော့လူပြူအမျိုးသားတူးတက်လာပြီးသူကမတ်တပ်ရက်နေရတယ်သူကကျမတို့အားလုံးကိုခုံကနေဖယ်ပေးစီခြင်းနဲ့တခြား၃ယောက်ကတော့မထခြင်းထခြင်းနဲ့ထပေးကြတယ်ကျမကတော့ဖယ်မပေးဘူးအဲ့ဒီတော့ကျမအဖမ်းခံရအချုပ်ထဲထည့်ခံခဲ့ရတယ်လို့ Rosa Parks ကသူမကွယ်လွန်မီကပြန်ပြောင်းပြောခဲ့တာပါခုလိုလူပြူလူမဲခွဲခြားဆက်ဆံတာကိုခံနေရတာများလို့လေသူ့အနေနဲ့ခုလိုမခံရနိုင်ဖြစ်လို့အာခံရဲခဲ့တာဖြစ်တယ်လို့ Rosa Parks ကပြောခဲ့တာကတော့
Well I had work and I can't say I wasn't tired but that
ကျမကအလုပ်ပြင်းမှန်းပြီးပြန်လာတာဒါပေမဲ့ကျမပြင်းမှန်းလို့ဘတ်စကားပေါ်မှာခုံနေရကနေထပီးဖို့ညင်းငယ်တာတော့မဟုတ်ပါဘူးကျမနေနဲ့ကျမကတန်ရန်တန်ကြီးဘတ်စကားကပီးပြီးစီးတာမှုလို့လေကျမထပီးစရာအကြောင်းရှိဘူးလို့ကျမယုံကြည်ပါတယ်ဒါအပြင်ကျမကိုခုလိုခွဲခြားဆက်ဆံတာမျိုးကိုလေကျမမခံတော့ဘူးလို့ဆုံးဖြတ်တဲ့အတွက်အခုလိုဘတ်စကားပေါ်မှာခုံနေရကိုမဖယ်ပေးခဲ့တာပါလို့ Rosa Parks ကပြောခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာ racial segregation လို့ခေါ်တဲ့အသားရောင်ခွဲကြတဲ့စနစ်ကိုကျင့်သုံးတဲ့ထိုးစင်ကခီးသွားရမှာလူပြူကရှီတန်းခုံလူမဲတွေကနောက်တန်းခုံတွေမှာထိုင်ကြရပြီးလူပြူတွေအတွက်ရှီတန်းခုံတွေမှာနေရာမရှိရင်နောက်တန်းခုံမှာလူမဲတွေကဖယ်ပေးကြရတာဖြစ်ပါတယ်ဒါကို Rosa Parks ကစန့်ကျင်ခဲ့တာပါအလားတူပဲကျောင်းတွေစားတောက်ဆိုင်တွေရုပ်ရှင်ရုံတွေစသဖြင့်မှလည်းလူပြူနဲ့လူမဲတွေကိုခွဲခြားဆက်ဆံထားတာပါ Rosa Parks ရဲ့ Montgomery မြို့ကလေးမှာဒီအသားရောင်ခွဲကြတဲ့စနစ်ကိုဘတ်စကားတွေပေါ်မှာတခြားလူမဲ့အမျိုးသမီးတွေကအာခံခဲ့လို့အဖမ်းခံခဲ့ကြရတာတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့လို့လေဒီတစ်ခါ Rosa Parks အဖမ်းခံခဲ့ရတော့လူမဲ့လူအဖွဲ့အစည်းကဒီဖြစ်ရကိုမခံတော့တဲ့အတွက်သူ့နောက်မှာဝိုင်းပြီးရပ်တည်ပေးခဲ့ကြပါတယ်။ Rosa Parks ကတော့အလုပ်ပြုတ်ခဲ့ပြီး Alabama မှာအလုပ်ရှာမရတဲ့အတွက်ကြောင့်လေသူနဲ့သူ့ခင်မွန်းဟာ Detroit မြို့ကိုပြောင်းခဲ့ကြရပါတယ်။သူစဉ်လူမဲဖွဲ့စည်းဖြစ်တဲ့ NAACP ကလည်းဒီဖြစ်ရကိုစံတက်ခံဖြစ်ရှေ့တန်းတင်ခဲ့ပါတယ်ထို့သဖြင့်သူစဉ်ကပြည်သူ့ခွင့်ရေးလှုပ်ရှားမှုမှာခေါင်းဆောင်ဖြစ်တက်လာသူကတော့တရားဟောဆရာဒေါက်တာမာတင်လူသက်ကင်းမဲဖြစ်ပါတယ်သူစဉ်လူပြူလူမဲခွဲခြားမှုဆက်ဆံရေးအဆုံးသတ်ဖို့ငြင်းချစွာတိုက်ပွဲဝင်ဖို့ဆုံးဖြတ်ခဲ့သူဒေါက်တာကင်းပြောခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ
် Segregation in public transportation will pass away
အများပြည်သူအသုံးပြုတဲ့တယူပို့ဆောင်ရေးမော်တော်ယာဉ်တွေရထားတွေပေါ်မှာအသားရောင်ခွဲခြားမှုစနစ်ဟာတစ်နှစ်အဆုံးသတ်မှာပါ။ဒါကြောင့်ဒီကနေ့ကစပြီးတော့ကျွန်တော်တို့ဒါကိုရင်ဆိုင်နိုင်ဖို့ပြင်ဆင်ကြဖို့လိုမယ်လို့ထင်ပါတယ်။အဲ့ဒီအချိန်ရောက်လို့အခြေအနေတွေကိုရင်ဆိုင်ရတဲ့အခါမှာကျွန်တော်တို့တိတ်ခါရှိရှိတည်တည်ငြိမ်ငြိမ်စင်ချေနှုံတရားရှိရှိနဲ့ရင်ဆိုင်ကြပါစို့
။ဒေါက်တာမာတင်လူသကင်းဦးဆောင်တဲ့လှုပ်ရှားမှုကြောင့်လေအသားရောင်ခွဲခြားရေးစနစ်ဟာဥပဒေအရအမေရိကန်ပြည်ထောင်စုမှာအဆုံးသတ်ခဲ့ပါတယ်။ဒေါက်တာမာတင်လူသကင်းကတော့အလုပ်ကြံခံခဲ့ရပါတယ်။ Rosa Parks ဟာ1980ခုနှစ်များနောက်ပိုင်းမှာလေအသားရောင်ခွဲခြားမှုတိုက်ဖြည်လှုပ်ရှားမှုတွေဆက်လက်ဆောင်ရွက်ခဲ့သလို Detroit မြို့မှာလူမဲလူငယ်တွေအသက်မွေးဝမ်းကြောင်းအကြံပေးဌာနကိုလည်းဖွင့်လှစ်ပေးခဲ့ပါတယ်။ခုလိုဒဏ်တူခွင့်ရရှိမှုတွေသူ့ဘဝမှာမနာမနေကြိုးပမ်းမှုတွေကြောင့်1996ခုနှစ်မှာသူစဉ်သမရဘီလ်ကလင်တန်ကရတားတွေကိုပေးတဲ့အမြင့်ဆုံးဆုတစိတ်ဖြစ်တဲ့သမရရဲ့လူမြောက်မှုဆုတစိတ်အပြင်လွှတ်တော်ဆိုင်ရာအမြင့်ဆုံးရွှေစိတ်ဆုကိုလည်းသူ့ကိုချီးမြှင့်ခဲ့ပါတယ်။သူစဉ်သမရကလင်တန်ဆုပေးပွဲမှာပြောခဲ့တာကတော့
Rosa Parks ignited the most significant social movement in modern America.
Rosa Parks ခေတ်အမေရိကန်သမိုင်းမှာအထင်ကြီးအကြဆုံးလူမှုရေးအပြောင်းအလဲပေါ်ဆောင်မှုကိုစတင်ပေးခဲ့သူပါ။ပြူရင်းစစ်ဖြစ်စေခဲ့တဲ့အကြောင်းရင်းတွေအဆုံးသတ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်73 74နဲ့15တို့မှာပြည့်ရထားတဲ့ဂရီတွေကိုဖြည့်ဆည်းနိုင်ဖို့ကြိုးပမ်းပေးခဲ့သူပါ။နောက်နှစ်ပေါင်း90ကျော်အောင်ပဲ Rosa Parks ဟာတစ်ချိန်ကဗတ်စကားပေါ်မှာနေရာမဖယ်ပေးခဲ့တာထက်ကြော့လွန်ပြီးတခြားဒန်းလူအခွင့်အရေးရပိုင်ခွင့်အတွေ့ကြိုးပမ်းပေးခဲ့သူဖြစ်တာမို့သူ့ကိုသမရကချီးမြှင့်တဲ့လွတ်မြောက်မှုဆုတစိတ်အပြင်ကျွန်တော်နဲ့အတူလွတ်တော်ခေါင်းဆောင်တွေကလည်းလွတ်မြောက်မှုရွှေတစည်းစုသူ့ကိုချီးမြှင့်ပါတယ်
။ Rosa Parks ဟာ2005ခုအောက်တိုဘာလ24ရက်နေ့အသက်92နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်။ထို့စဉ်သူ့ရဲ့ဇာပနအခမ်းအနားကိုတက်ရောက်ခဲ့တဲ့သမ္မတဘာရက်အိုဘားမာ mat dia pyo ke da ko le pyan pyan tin pya lu ba de.
We honor this woman, Rosa Parks, by finding within ourselves the courage.
ကျွန်တော်ဒီကနေ့ garawa ပြတဲ့ Rosa Parks ဟာနိုင်ငံရေးယာရုလက်ကင်ထသူမဟုတ်ပါဘူး။ကြွယ်ဝချမ်းသာတဲ့သူလည်းမဟုတ်ပါဘူး။အထက်တန်းလွှာသတင်းတွေမှာဖော်ပြခြင်းခံရသူလည်းမဟုတ်ပါဘူး။ထိတ်တန့်တက်ကစွာဘွဲရသူလည်းမဟုတ်ပါဘူး။သူ့ဘဝဖြတ်သန်းမှုအတော်များများမှာဆက်ချုပ်စားခဲ့သူပါ။ဒါပေမဲ့ကျွန်တော်နိုင်ငံရဲ့သမိုင်းကိုပြုစုတဲ့အခါမှာတော့ဒီအေးစစ်စစ်နေတဲ့အမျိုးသမီးရဲ့အမိဟာလွှတ်တော်အမတ်တွေသမ္မတတွေရဲ့အမိကိုမေးသွားတောင်းမှသူ့အမိကိုတော့အမျက်သတိရနိုင်ကြမှာပါ
။ Rosa Parks ကိုကာရဝပြုခဲ့သူနောက်တူကတော့ Washington DC အောက်လွှတ်တော်မှ Eleanor Holmes ပဲဖြစ်ပါတယ
်။ In great humility Rosa Parks gift
Rosa Parks အနေနဲ့တိမ်မွေးစွာပဲပြပြတတအတိပေးခဲ့တာကကိုကိုကိုလူမြအောင်လှုပ်ရှားဖို့ဆိုတာပါပဲ
1973ခု February 4ရက်နေ့မွေးနေ့ရှင်ကွယ်လွန်လေပြီဖြစ်တဲ့ Rosa Parks ကိုဂုဏ်ပြုတဲ့အနေနဲ့သူအသက်တရာပြည့်တဲ့2013ခုနှစ်ကတော့သူမွေးနေ့ထိမ့်မှဖြစ် Rosa Parks တစိကောင်းကိုစာတိုက်ကြီးကနေထုတ်ဝေရောင်းချခဲ့ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများခန္ဓာကိုနှီးကုန်းချုပ်အပ်ပါလေရှင
် You can bend but never break me cause it only serves to make me more determined to
ဒေါ်လာတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ကြတာဖြစ်ပါတယ်အခုတော့သိပ္ပံနဲ့နှီးပညာစီစဉ်လှက်ပါဒေါက်ခင်မြို့သက်စုစည်းတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံဟာငရင်ရဲဝင်းထဲမှာရှိတဲ့ဒေသမှုငရင်အန္တရာယ်ကအချိန်မရွေးကြာရောက်နိုင်ပါတယ်။ဒီထဲမှာလူနေထူးထပ်တဲ့ရန်ကုန်မြို့ရဲ့အန္တရာယ်ကြာရောက်နိုင်တဲ့အနေအထားကိုသိရအောင်မြန်မာနိုင်ငံမြင်းငရင်ကော်မတီကအထွေထွေအထွန်းရေးမှူးဦးသူရအောင်ကိုမေးမြန်းပြီးတင်ပြပေးပါမယ်။ရန်ကုန်မြို့ပြုပြင်ပြောင်းလဲရေးအတွက်ဆောက်လုပ်ရေးလုပ်ငန်းတွေတိုးပြီးလှုပ်လာနေချိန်မှာလူနေအဆောက်အဦတွေနဲ့ဂုံးကြော်တံတားတွေဆောက်လုပ်နေတယ်လို့လမ်းတွေပြုပြင်တိုးချဲ့တာနဲ့နောက်မှာမြေယထာလမ်းတွေကိုပါဆောက်လုပ်ဖို့အတွက်အစီအစဉ်တွေရှိနေပါတယ်။ဒီလိုဆောက်လုပ်ရေးလုပ်ငန်းတွေအများအပြားတိုးလာမဲ့ရန်ကုန်အတွက်ငရင်အနေနဲ့ပတ်သက်ပြီးဘယ်အတိုင်းတာထိလုံခြုံစိတ်ချအမှုရှိနိုင်ပါသလဲ
။မြေယထာလမ်းတွေပါတွေကတော့လက်ရှိမှာပဲမစနိုင်ဘူး။ဒီကစီမံချက်တွေမှာ2040ဒီပဲရှိတာဆိုတော့အဲ့ဒီအမျိုး infrastructure တွေကတော့ကျွန်တော်စီမံကိန်းရောကြီးတာပေါ့လာမဲ့ urban development plan ထဲမှာတော့ရှိသေးတယ်ဒါပေမဲ့အဲ့ဒါတွေကတော်တော်လေးကြာအောင်လက်ရှိ infrastructure တွေကတော့ land တွေပါတွေကိုအဓိကချဲ့တာတို့တချို့တံတားတွေစောင့်နေတာတို့နောက်ပဲမြေထား land တွေပါတွေကိုကျွန်တော်တို့ upgrade လုပ်မှာတို့လုပ်နေတာများတာပေါ့အဲ့ဒါနဲ့ပတ်သက်ပြီးရန်ကုန်မြို့ကဘယ်လောက်ထိလုံခြုံစေချာမှုရှိနိုင်မလဲဆိုတာပြောရတာတော့နည်းနည်းလေးတော့ခက်တယ်အခုချိန်ကြီးကတော့ကျွန်တော်တို့မှာပြည်စုံကောင်းမွန်တဲ့ဥဒနာရလက်တွေကအများကြီးမရှိဘူးပေါ့နော်ရှိတာကဥမာမလျင်ရင်ဇုံပေါ့မလျင်လူစိတ်ကြတဲ့နေပုံရှိတယ်မလျင်သုံးနည်းမှရှိမယ်နောက်ငလျင်တန်းခိုင်းနောက်ခုကဖက်ဆက်ပေါ့ဖက်ဆက်မှရှိတယ်ဒါပေမဲ့ကျွန်တော်တို့ဒီမှာ risk ပေါ့အခုငလျင်နဲ့ပတ်သက်ပြီးတော့ဖြစ်လာမယ်ဆိုလို့ရှိရင်ဘယ်ပိုင်းတွေကပို့ပြီးတော့ဘေးအန္တရာယ်ခံနိုင်ရမယ်ဆိုတဲ့ဟာမျိုးကကျွန်တော်တို့ဒီမှာကမရှိသေးဘူး။ပေါင်းမှုပြည်စုံနဲ့ပြည်ပဒနာလုပ်ဖို့အများကြီးကြံနေသေးတယ်ပေါ့။ဒါတော့ကျွန်တော်တို့လိုအပ်နေပါသေးတယ
်။ဟုတ်ကဲ့ပါ။ရန်ကုန်မြို့ပေါ့နော်။ဒီဘူမိဗေဒအနေထားရချင်းရင်အခုမြန်မာနိုင်ငံကဒီငလျင်ရဲဝင်းထဲမှာလည်းကြာနေတယ်။နောက်ဒီရန်ကုန်မြို့မှာဆော့ဆော့လိုမြောက်ရထားတွေမစနိုင်သေးပေမဲ့အဆောက်အဦတွေကစောင့်နေတယ်ပေါ့နော်။လူကြီးရတိုးလာတယ်။အဆောက်အဦတစ်တရာအမြင်စောင့်နေ။ဆိုတော့ဒီရန်ကုန်မြို့ရဲ့မြေအနေထားနဲ့ဘယ်နေရာဆိုလို့ရှိရင်ဒီငလျင်အတွက်အန္တရာယ်ပိုရှိနိုင်တယ်။ဘယ်နေရာတော့နည်းနည်းစိတ်ချရတဲ့အနေထားရှိတယ်။အဲ့ဒါလေးနည်းနည်းခွဲပြောပြပေးပါလားရှင
်။ဟုတ်ဟုတ်ကဲ့။လက်ရှိကျွန်တော်တို့ hazard map အရာပေါ့။အဲ့ဒါကငလျင်တိုင်းလာမဲ့အစီအမျိုးပြုချက်ပြီးထုတ်ထားတဲ့ probability assessment hazard map ပေါ့။ရန်ကုန်မြို့ရဲ့အဲ့ဒါအရာဒီရေပုံရပြောရမယ်ဆိုလို့ရှိရင်ဥပမာရန်ကုန်မြို့ရဲ့အရှိတ်ကျန်းနေဆိုအရှိတ်တော်များများတကုန်းအရှိပိုင်းတို့တကုန်းမြောက်တို့နောက်တကုန်းတောင်ပေါ့။နောက်ပြီးတော့အိုက်ဘက်ကနေစောက်ဘက်လာလို့ရှိရင်တောင်ပလာ14ဒီပေါ့။ပြောလို့ရှိရင်လည်းအနောက်ပိုင်းနေနေဆိုလို့ရှိရင်လှိုင်းမြစ်နဲ့ရန်ကုန်မြစ်နဲ့ရန်ကုန်မြို့ပေါ့။အဲ့ဒီနာကမြေကမ်းလာကရှိတဲ့မြို့နယ်တွေပေါ့အထူးသဖြင့်တော့လမ်းမတော်တို့ပါတို့ပေါ့လမ်းမတော်တို့ကျွန်တော်တို့အလုံးလို့စသည်အရပြုစုံအောင်စသည်အရဆိုလိုတာတော့မြေကမ်းဘေးနဲ့ကပ်ရရှိတဲ့ရှေ့ဘက်ကမ်းပေါ့တိုင်းမြေရှေ့ဘက်ကမ်းမှာရှိတဲ့တချို့မြို့နယ်တွေနဲ့ကျွန်တော်တို့ရန်ကုန်မြို့ရဲ့ရှေ့ဘက် အရှိဘက်ဆိုတာကတော့ကျွန်တော်တို့အရှိဘက်ချမ်းသာရှိတဲ့မြို့နယ်တွေကိုမြို့တစ်တည်းလည်းရှိတာပေါ့အဲမြို့တွေကတော့မလင်းလိုင်းလိုင်းပူခံနိုင်ရကြီးရှိတယ်ဒါဖြစ်လို့လဲဆိုလို့ရှိရင်သူတို့ကအရင်ကတော့သူကဘုန်းကြီးပေါ့မြေပြော့တယ်ပေါ့သူတို့ဟိုးရင်ထဲမှာရှိတဲ့နုံးတယ်မြေလူတွေပါတယ်မှာနည်းနည်းလေးတိတ်ပြီးတော့အရန်ကိုမချစ်လက်သေးတဲ့မြေပေါ်မှာအခြေတည်ထားတဲ့မြို့တွေပေါ့
အောက်ခံမြေသားရဲ့အနေထားနဲ့မကပ်ပါဘူးအောက်ခံမြေမှာကြောက်သားဘက်ရော့ရဲ့အတိမ်နဲ့တွေငရင်အလားအလာရှိတဲ့နေရာတွေနဲ့လည်းသက်ဆိုင်ပါတယ
်ရန်ကုန်မြို့ရဲ့ငရင်အလားအလာကိုငရင်လိုင်းကဘယ်ကနေလာနိုင်လဲဆိုရင်ကျွန်တော်တို့သတိပြည့်ရကျော်ပဲအဓိကလာနိုင်တာပေါ့သတိပြည့်ရကျော်ရန်ကုန်မြို့ရဲ့အရှိတ်ကကျွန်တော်တို့ဒီကီလိုမီတာ20ကျော်30ဝန်းကျင်နီးပါးလောက်မှာရှိတာပေါ့အဲ့ဒီကနေပြီးတော့လှုပ်ခက်ခဲရဲ့ငရင်လေလှုပ်ခက်ခဲမယ်ဆိုလို့ရှိရင်တော့ရန်ကုန်မြို့အရှိတ်ကျောင်းကိုလည်းအနည်းဆုံးရောက်လာမယ်ပို့ပြီးတော့နှီးတာပေါ့ရန်ကုန်မြို့ရဲ့အရှိတ်ပိုင်းမြို့နယ်အဲ့ဒါတပိုင်းနောက်ပြီးတော့ကျွန်တော်တို့ကအောက်ခံမြေသားအနေထားပါမြေသားအနေထားနဲ့အောက်ခံကြောက်ပေါ့အောက်ခံကြောက်အနေထားရဆိုလို့ဆိုအဲ့ဒီပိုင်းနေရာနည်းနည်းပို့ပြီးအောက်ခံကြောက်သားနဲ့လည်းဝေးတယ်အပေါ်မှာမြေကြီးရများတယ်ဆိုတော့သူကငလျင်လိုင်းကိုသူကပို့ခံရမယ်ပို့ခံရမယ်ဆိုတော့ပမာဏတူရဲ့လိုင်းတစ်ခုကလာခဲ့မယ်ဆိုရင်တော့အဲ့မြို့နယ်ကြီးကကျန်တဲ့မြို့နယ်တွေကပူခမ်းမြို့ပေါ်ဆန်းကျောင်းလို့လို့ပဟန်းလို့မြို့ပေါ်တော့ကျွန်တော်တို့အဲဒီမြို့နယ်အချို့အစိတ်ပိုင်းနေဆိုရင်အောက်ခံကြောက်သားနဲ့နီးရေပေါ့နည်းနည်းမာရေပေါ့မာတော့သူကနည်းနည်းငလင်းလိုက်ကိုနည်းနည်းခံနိုင်တယ်ပေါ့အဲတော့အဲမြို့နယ်ဒီမှာရှိတဲ့အဆောက်အုံတွေကတော့ပုံအဆောက်အုံပုံစံတစ်ခုရဲ့ကိုတပြေးညီလေးပဲတတ်မှတ်မယ်ဒီပုံစံနဲ့ပဲစောင့်မယ်ဆိုလို့ရှိရင်တော့မှကျွန်တော်ကဒီခုနအလေကျောမှာရှိတဲ့ပဟန်းလို့တချို့ဆန်းကျောင်းတချို့မင်းလီယာတွေကျွန်တော်တို့ကမာပြီးစပြီးအချင်းအဲ့လိုနေနေရတော့ဦးလီယာရန်ကုန်အဲ့ကျွန်တော်ခဏပြောတဲ့အရှိကျန်းတို့ဒီလှိုင်းမင်းနဲ့ကပ်ရက်ပြီးရမြို့နယ်ပြီးဆက်ကိုသူကပို့ပြီးတော့ခန်းနိုင်ရှိပြီပေါ့နော်ဒါကတော့ကျွန်တော်တို့ကရေပုံရအားဖြင့်ပြောတာပါ
တီဆောက်ထားတဲ့အဆောက်အဦးရဲ့ခိုင်ကန့်မှုဟာမြေပြော့မှာတီထားမထားနဲ့အောက်ခံကြောက်သားပေါ်မှာမူတည်ုံနဲ့မကပါဘူးအဆောက်အဦးရဲ့ဒီဇိုင်းပေါ်မှာလည်းမူတည်နေပါတယ
်အဆောက်အဦးရဲ့တောက်လုပ်တဲ့ဒီဇိုင်းပေါ်မှာလည်းမူတည်သေးတာပေါ့ဒီမြေပုံမှာဆိုလို့ရှိရင်လေဘယ်မျိုးနဲ့ဘယ် area မှာနည်းနည်းလိုင်းလာမဲ့အချိန်ဘလောက်တန်ဖို့ဆိုတော့ကျွန်တော်ကဖော်တန်ထားတာပေါ့အဲ့လိုဖော်ပြထားတဲ့အတွက်ကြောင့်ကျွန်တော်ကအဲ့တန်ဖို့ကြည့်ပြီးတဲ့အခါမှာဒီ structure engineer ပေါ့ကျွန်တော်တို့ engineer တွေကကိုးစောင့်မဲ့မိမိရဲ့အဆောက်အဦရဲ့ design အဆောက်အဦရဲ့အထက်အမြင့်အခြေစတွေကအဲ့ပုံမှာမူတည်ပြီးတော့ကျွန်တော်တို့ upgrade resistance ဖြစ်အောင်သူတို့ကဒီ structure design ကလည်းဘေးရင်ကုတ်မှလည်းညွှန်းထားတာပေါ့ဒီတန်ဖို့လို့ရှိရင်လို့စတဲ့အမျိုးဆောင်ရင်ဖေးဆိုင်ရင်ဆိုင်ရင်ကိုကာပြီးဘယ်လောက်ဆောက်အောင်ဒါတော့ဆက်ပြီးသားပြည်ရင်ပို့ပေါ့ကျွန်တော်မြန်မာနိုင်ငံကနေပြောခုလက်ရှိဒီကိုပါမြန်မာနိုင်ငံပြည်ရင်ပို့ကဆက်ပြီးသားရှိပါတယ်ထောက်စနစ်အကုန်လောက်ပဲပါအဲ့ဒီအောင်ကျွန်တော်တို့ကပြည်ငန်းဆိုစကန်ရင်များဒီမနေ့တိုင်းရှိနေကျွန်တော်ဆက်ချက်ပြီးတော့ဆောက်အောင်ပါတော့အဲ့လိုမျိုးဆောက်တဲ့အစားအဝေးဆိုလို့ရှိရင်တော့ဒီကရေပြောတဲ့အချမ်းပေါ့မနေ့တော့ပူခံရတဲ့ညနေတွေမှာရှိရင်ရှိတော့ညာလေဒီပါမနေ့ကကောင်းကောင်းခံနိုင်ရန်ကုန်မြို့ရဲ့ဘေးနီယာမှာပဲဆော့တော့ဒီလိုမျိုးတော့ခဏလေးမှာဆက်ပ
ါမယ်။မြန်မာနိုင်ငံမြင်းငင်းကော်မတီကအထွေထွေအတွင်းရမှုဥတူရအောင်ပါ။ရန်ကုန်မြို့အတွက်အန်ရရန်ဝန်းပြမြေပုံထုတ်ထားတာရှိနေပေမယ့်ငရင်တန်းသင့်နိုင်ခြင်းနဲ့သက်ဆိုင်တဲ့ပြည်စုံကောင်းမွန်တဲ့သူတည်တနာအချက်လက်တွေရအောင်ဆက်ပြီးလှုပ်ဖို့လိုနေသေးတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်ပါ
talking မြို့သက်စုစည်းတင်ပြခဲ့တဲ့သိပ္ပံနဲ့နင်းပညာကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင
် American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်မြောက်ကိုရီးယားကလူခွင့်ရေးချိုးဖောက်မှုတွေကိုရက်ဆက်ကြမ်းကြုတ်စွာကျူးလွန်နေတဲ့အတွက်မြောက်ကိုရီးယားအရာရှိတွေနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေအပေါ် American ပြည်ထောင်စုကဒဏ်ခတ်ပိတ်ဆို့မှုအစ်တွေထပ်မံချမှတ်လိုက်ပါတယ်အဲ့ဒီပိတ်ဆို့မှုအစ်တွေကြောင့်တန်ခတ်ခံရတဲ့မြောက်ကိုရီးယားအရာရှိတွေနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကို OFAC လို့ခေါ်တဲ့နိုင်ငံခြားပိုင်ဆိုင်မှုများထိန်းချုပ်ရေးယုံကသတ်မှတ်တဲ့အမေရိကန်အစိုးရထိန်းချုပ်မှုအောက်မှာရှိတဲ့နယ်နိမိတ်အတွင်းကပိုင်ဆိုင်မှုတွေအလုံးကိုထိန်းချုပ်ထားမှာဖြစ်ပါတယ်အထူးသဖြင့်တော့ OFAC ယုံကနိုင်ငံတော်လုံခြုံရေးဝန်ကြီးကင်ဝမ်ဟောင်းကိုအဲ့ဒီစီးရင်ထဲမှာထည့်သွင်းသတ်မှတ်ပါတယ် MSS လို့ခေါ်တဲ့နိုင်ငံတော်လုံခြုံရေးဝန်ကြီးဌာနဟာနိုင်ငံရေးအကျဉ်းသားတွေကိုညှဉ်းပန်းနှိပ်စက်တာအစာမကြေပွဲထားတာလိမ်မိုင်းဆန်ရစော်ကတာအာမကိုဝန်ဖျက်ချခိုင်းတာကလေးငယ်တွေကိုတတ်ဖြတ်တာစတဲ့ပြစ်မှုတွေကိုကျွလွန်နေတဲ့ဌာနဖြစ်ပါတယ်။အဲဒီလိုလှုပ်ဆောင်ဖို့ညွန်ကြားတဲ့အထဲကင်မွန်ဟွန်းလည်းပါပါတယ်။ကင်အီလ်နမ်ဟာတိုင်းပြည်တောင်ပိုင်းဟမ်ညုံခရိုင်အတွင်းမှာရှိတဲ့ယူဒုတ်နိုင်ငံရေးအကျဉ်းစခန်းကိုကြီးကြပ်ကုတ်ခဲ့ရတဲ့ MSS အဖွဲ့တာဝန်ခံဖြစ်ပါတယ်။က ကင်မျိုးဂျုံးကတော့အာနာယအလုတ္တမပါတီရဲ့ဝါဒဖြန့်ချီရေးနဲ့စီယုံရေးဌာန PAD ကဒုတိယညွှန်ကြားရေးမှူးဖြစ်ပါတယ်ဒီဌာနဟာမြောက်ကိုရီးယားအစိုးရရဲ့သတင်းစာနဲ့အတန်လွင့်လုပ်ငန်းတွေကိုကြီးကြပ်ကူကဲရတဲ့ဌာနဖြစ်ပါတယ်ချိုးဝီဟာလည်းဝါဒဖြန့်ချီရေးနဲ့စီယုံရေးဌာန PAD ကဒုတိယညွှန်ကြားရေးမှူးတူဦးဖြစ်ပြီးဌာနရဲ့အတွေးခေါ်ပိုင်းဆိုင်ရာကိစ္စရပ်တွေမှာတန်ရှင်းစင်ကြယ်ဖို့နဲ့အစိုးရရဲ့စင်စါဖြတ်တောက်မှုကဏ္ဍတွေကိုကြီးကြပ်ကူကဲရသူဖြစ်ပါတယ်မင်းပြုံချိုးဟာလည်းအတိုက်ခံတွေကိုတုတ်တင်ရှင်းလင်းသူဖြစ်တဲ့အတွက်တင်မင်းရဲ့စေတမန်လိုလူသိများပြီးသူဟာအလုတ္တမပါတီအတွက်ညွှန်ကြားချက်တွေထုတ်ပြန်ဖို့တာဝန်ယူရသူဖြစ်ပါတယ်ဂျိုယွန်ဝန်းဟာလည်းအလားတူအာနာယအလုတ္တမပါတီအတွက်ညွှန်ကြားချက်တွေထုတ်ပြန်ဖို့တာဝန်ယူရသူတဦးဖြစ်တဲ့အပြင်ပါတီရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်တဦးလည်းဖြစ်ပါတယ်ကမ်ပီဟွန်းကတော့ပြည်သူ့လုံခြုံရေးဝန်ကြီးဌာနလက်အောက်မှာရှိတဲ့နိုင်ငံရေးဘျူရိုဌာနရဲ့ညွှန်ကြားရေးမှူးဖြစ်ပါတယ်ဒီဝန်ကြီးဌာနဟာတိုင်းပြည်အတွင်းကရဲစခန်းတွေစစ်ကြောရေးစခန်းတွေထိန်းသိမ်းရေးစခန်းတွေနဲ့အလုပ်ကျန်းစခန်းတွေစတဲ့လုပ်ငန်းကွန်ရက်ကြီးတွေလည်ပတ်နိုင်အောင်ကြီးကြပ်ကုကဲရတဲ့ဌာနတစ်ခုဖြစ်သလိုပြည်သူပြည်သားတွေကိုတိတ်ခါချချင်းချောက်ပြီးညှဉ်းပန်းနှိပ်စက်တဲ့နည်းလမ်းတွေအသုံးပြုလေးရှိပါတယ်စီမံကိန်းကော်မရှင်နဲ့အလုပ်သမားဝန်ကြီးဌာနတို့ဟာလည်းမြောက်ကိုရီးယားအစိုးရပိုင်းကိုယ်စားလှယ်လုပ်ငန်းဒါမှမဟုတ်အရေးပါတဲ့အခန်းကဏ္ဍမှာရှိတဲ့မြောက်ကိုရီးယားအစိုးရပိုင်းဌာနတွေအဖြစ် OFAC ရုံးကသတ်မှတ်ပါတယ်။အလုပ်သမားဝန်ကြီးဌာနဟာအစိုးရစီမံကိန်းဌာနရဲ့ညွှန်ကြားချက်နဲ့အညီမိုင်းလုံငန်းအပါအဝင်ဘယ်နေရာကိုအလုပ်သမားတွေဘယ်နေရာပို့တင်နေဆိုတဲ့အစီအစဉ်တွေကိုအကောင့်ထဲပေါ်ဆောင်ရတဲ့ဌာနဖြစ်ပါတယ်။အဲ့ဒီလုပ်ငန်းဌာနတွေဟာအလုပ်ကျန်းတဲ့ခိုင်းစင်မှုတွေအပေါ်မိခိုးအားထားပြီးစီးပွားရေးလုပ်ငန်းတွေကိုအကောင့်ထဲပေါ်နေတဲ့ဌာနတွေဖြစ်ပါတယ်။အခုထုတ်ပြန်လိုက်တဲ့လူပုဂ္ဂိုလ်အမည်စင်းတွေဟာလူအခွင့်အရေးတွေနဲ့စင်စါဖြတ်တောက်မှုတွေကိုချိုးဖောက်နေကြသူတွေဖြစ်တဲ့အပြင်မြောက်ကိုရီးယားအစိုးရအနေနဲ့အဲ့ဒီလိုချိုးဖောက်မှုတွေမကျူးလွန်ဖို့အမေရိကန်အစိုးရကသတ်မှတ်ထားတဲ့တာဝန်ခံမှုတွေကိုချိုးဖောက်နေခြင်းဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါရရှင်။ VOA မြန်မာပိုင်းစနေနေ့မနေ့ရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။စနေနေ့ညနေခင်းရေဒီယိုအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ညနေခင်းရေဒီယိုအစီအစဉ်ပြီးခြင်းမှာတော့ VOA TV အစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိ Asia Set 7 Jodu ကနေဓာတ်ရိုက်ထုတ်လွှင့်ပေးသလို VOA ရဲ့ Facebook စာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဓာတ်ရိုက်ထုတ်လွှင့်ပေးပါရရှင်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မြို့သက်ကြေညာပေးပါမယ်ရှင
်။အမေရိကန်ကအီရန်ပေါ်မှာပြင်းပြင်းထန်ထန်ပြောကြားခဲ့ပြီးတဲ့နောက်မှာပထမအဆင့်အနေနဲ့အရေးယူတန်းခတ်မှုအသစ်တွေကိုချမှတ်လိုက်ပါတယ်။ဒီထက်မှာအီရန်ရဲ့ပယ်ထိန်တပ်ဒုံးကျည်အစီအစဉ်နဲ့သက်ဆိုင်သူတွေအရှိလေပိုင်းဒေသတလွှားကသူတို့နဲ့ဆက်နွယ်နေသူတွေတဲကလူပုဂ္ဂိုလ်73ဦးနဲ့ကုမ္ပဏီ12ခုကိုတန်းခတ်အရေးယူခဲ့တာဖြစ်ပါတယ်။အခုပြတ်မှတ်ထားအရေးယူတဲ့ထဲမှာအီရန်ကိုသူ့ရဲ့ပယ်ထိန်တပ်ဒုံးကျည်အစီအစဉ်အဆင့်မြင့်မှုအတွက်လိုအပ်တဲ့ပစ္စည်းတွေနဲ့ဤပညာတွေပံ့ပိုးကူညီပေးတဲ့ UAE Arab Sawa မြန်နိုင်ငံနဲ့တရုတ်နိုင်ငံတဲကအီရန်ကိုပံ့ပိုးကူညီနေတဲ့ကွန်ရက်အဖွဲ့တွေပါဝင်ပါတယ်American အစိုးရကမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေကိုပြည်ဝင်ခွင့်ပိတ်ပင်ထားတဲ့ကိစ္စကိုအကြောင်းပြပြီး IS လို့ Jihad ဘာသာရေးစစ်ပွဲဆင်နွှဲနေတဲ့စစ်သွေးကြောအဖွဲ့တွေကတိမ့်သွင်းလူစုနိုင်တယ်လို့အကြမ်းဖက်မှုကိုလေ့လာနေတဲ့ကျွမ်းကျင်သူတွေကပြောပါတယ်။သမ္မတ Trump ကသူ့လုပ်ပိုင်ခွင့်နဲ့ယာယီပြည်ဝင်ခွင့်ပိတ်ပစ်ခဲ့တာဟာမွတ်စလင်တွေပေါ်မှာ American ရဲ့မုန်းတီးမှုကိုပြသလိုက်တာဖြစ်တယ်လို့ Jihad စစ်ပွဲဆင်နွှဲနေသူတွေကပြောကြကြောင်း American ချင်းဆက်ကျမ်းဖက်မှုဆိုင်ရာလေ့လာရေးစောင့်ကြည့်ဖွဲ့ကပြောပါတယ်။လေဝဲမှုအပြည့်ရှိတဲ့မြောက်ကိုရီးယားနိုင်ငံမှာအဆင့်မြင့်အရာရှိကြီးတွေကိုထုတ်ပယ်မှုတွေဇက်တိုက်တွေ့လာတဲ့နောက်မှာနိုင်ငံခေါင်းဆောင်ကင်ဂျွန်အွန်းရဲ့အဓိကလယုံတဆူလို့သတ်မှတ်ကြတဲ့လုံခြုံရေးဆိုင်ရာဝန်ကြီးကင်ဝွန်ဟွန်ကလည်းထုတ်ပယ်ပစ်လိုက်တယ်လို့တောင်ကိုရီးယားကတောက်ကြနေမှာပြောပါတယ်။ထောင်လိုင်းရင်ဖွဲ့ကြီးခဲ့ဖြစ်တဲ့ကင်ကိုဇန်နဝါရီလရာထူးကဖယ်ရှားပစ်ခဲ့တာဖြစ်ပြီးသူ့ကိုအဂတိလိုက်စားမှုအာဏာအလွဲသုံးစားလုပ်မှုနဲ့ထုတ်ပြလိုက်ပုံရတယ်လို့ပြောပါတယ်။အီရန်နဲ့ဆက်ဆက်မှုရှိတဲ့ဟူဒီစစ်သွေးကြော်ရန်ကကာဝယ်ဖို့ယင်းမင်းနိုင်ငံကမ်းလွန်ကနိုင်ငံတကာရေးပိုင်တဲ့ထက်မှာအမေရိကန်ရေတပ်ဖြတ်သိမ်းဖို့တစီကင်းလှည့်မယ်လို့ကာဝယ်ဝန်ကြီးဌာနကပြောပါတယ်
။တရင်အချင်းချက်ကိုဒေါက်ခင်မြတ်သက်ကြေညာပေးခဲ့တာပါရှင်။ဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Zeynep Abdulrahman ဖြစ်ပါတယ်။ကျွန်မရှားပေါင်းပါစနေနေ့မနေ့ VOA မြန်မာပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.